ဒီနေ့ရှင်သာရီထိုးပလို့7မိနစ်ရှိပါပြီ။မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုတနာယီပို့ပို့လို့အချင်းယူပြီးတော့နာယောချင်းယောကြနှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နေ့2059ရာ59ခုနှစ်ကောဇာတကယ်2354ရာခုနှစ်ဆယ့်5ခုနှစ် 2014ခုနှစ်ညကြအခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့မယံကုန်မြို့နယ်တရားလေးလမ်းဝတ်သာသနာရေးဝန်ကြီးဌာနစေဘူတီတိဓမ္မဗိမ္မာန်တော်မှာဆင်းရဲကျင်းပါနေ့ဓမ္မဒါနဓမ္မပူဇာတရားပွဲတပင်မှာဒီကနေ့ညဓမ္မဒါနကုလိုရှင်များဖြစ်ကြတဲ့အနန္တောနန္ဒငါးပါးကိုဥတီတာလျက်ဥတင်မြမိသားစု မကွေးမင်းဘူးကိုယ်စီပူဆောင်ရေးလုပ်သားများမော်တော်ရဲ့အဖွဲ့များနှင့်တကကြီးဦးလာကျိုင်းဒီကမာကြီးတော်မြတ်များစံသမီးမတ်ဘူးပူကြည့်စုံဒါမောင်တေထူးကြည့်စုံမိသားစုရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပိတ္တပေါင်းတရဝန်တို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူခြင်းမျိုးခွင့်ရကြတယ် ဦးဇင်းတို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်ဒီတော့ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပိဋကပေါင်းတော်တော်ကိုဦးဇင်းတို့ဗာတရားဟောမှာတော့ဆိုလို့ရှိရင်ခௌတကနိကေဣတိယုပ္ပါဠိတော်မှာလာရှိတဲ့သင်္ဂါတိကဏ္ဍတုတ်တံတဲ့သင်္ဂါတိကဏ္ဍဆိုတဲ့စကားကသင်္ဂန်းစွန်းလို့အဓိပ္ပာယ်ကြပါတယ် အဲ့ဒါဒီတုတ်တံမှာမြတ်စွာဘုရားကဘယ်လိုပုဂ္ဂိုလ်တွေဟာမြတ်စွာဘုရားနဲ့နီးတဲ့ပုဂ္ဂိုလ်လဲဘယ်လိုပုဂ္ဂိုလ်တွေကတော့မြတ်စွာဘုရားနဲ့ဝေးတဲ့ပုဂ္ဂိုလ်လဲဆိုတာကိုအဓိကမြတ်စွာဘုရားနဲ့နီးတယ်လို့မြတ်စွာဘုရားနဲ့ဝေးတယ်လို့ဆိုတာဘယ်လိုပုဂ္ဂိုလ်တွေကိုပြောတာဆိုတာကိုမြတ်စွာဘုရားဟောတာဒါကြောင့်ဦးဇင်းတို့ဒီတုတ်တံလေးကိုဘုရားနဲ့နီးသူလို့တရားကောင စိတ်တံပိုးထားတဲ့စိတ်အလုံးရှိကြပါလေ။ဒါကြောင့်မြတ်စွာဘုရားနဲ့နေတယ်ဆိုတာလေးကအလုံးမမင်္ဂလာရှိတယ်ပေါ့နော်။မြတ်စွာဘုရားနဲ့ဝေးတယ်ဆိုရင်တော့ဒါမကောင်းဘူးပေါ့။အဲ့လိုဆိုလို့ရှိရင်မြတ်စွာဘုရားနဲ့နေအောင်မိမိတို့မှဘလို့အရေးသွေးရှိဖို့လုပ်မလဲ။မြတ်စွာဘုရားနဲ့ဝေးတယ်ဆိုတာကဘလို့စိတ်တမျိုးရှိတဲ့ပုဂ္ဂိုလ်တွေလဲဆိုတာကိုနာယူကြည့်ညူကြည့်ကြ။ဘုရင်တို့ဒီတုတ်တံကဣတိယုတ်ပါဠိတော်မှာလာတာဆိုတော့ဣတိယုတ်ပါဠိတော်ကရှင်မခုဆုတ်တရာဟောထားတဲ့တရားဒေသနာတွေကိုစုစည်းပြီးတော့တန်ခါနာတင်ထားတာအဲ့ဒါကိုဦးဇင်းတို့ဣတိယုတ်ပါဠိတော်လို့ခေါ်တာဟောတာကတော့မြတ်စွာဘုရားဟောတာပေါ့နော်ဒါပေမဲ့လို့ခုဆုတ်တရာကပြန်ပြီးတော့ဟောထားတာစုစည်းပြီးတော့ဟောထားတာခုဆုတ်တရာဆိုတာကနော်တက္ကမကြီးတွေရဲ့နေပင်မှာအင်မတန်အတုရှည်စရာကောင်းတဲ့ဓမ္မကြီးတယောက်ပေါ့ဘုရင်တို့ဥပန်တိကဒါယကမကြီးဒီထဲမှာပညာအရာမှာဣတရေရလေးနော်တကယ်ဟိုအလွန်အစွမ်းတတိထက်မြက်တဲ့ဓမ္မကြီးတယောက်ပါပဲဒုတိယနာမင်းရဲ့မိဖုရားတာမဝတိအဲ့ဒီတာမဝတိမိဖုရားရဲ့အထင်းတော်ပေါ့နော်ခေါစုတရာဆိုတာအဲ့ဒီခေါစုတရာဟောထားတဲ့တရားဒေသနာတော်တွေကိုဒါဣတိယုပါဠိတော်လို့ခေါ်တယ်။အဲ့ဒီဣတိယုပါဠိတော်ထဲမှာဒီသုတ္တန်လေးပါတယ်နော်။အဲ့ဒါကိုပေးသဘောင်သူတော်ကောင်းတို့နာယူကြည်ညိုကြရအောင်။အတန်ချက်ဆက်ကနည်းနည်းအုံနေတာလေးကိုနည်းနည်းလေးလျှော့လိုက်ရှာပါနော်။ဒီတရားဒေသနာတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗေညုတဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတ်တည်မြတ်လို့ရှိခိုးပူတော်ကြအောင်စို့အလုံးလက်အုပ်ချီးမိုးပြီးတော့အာယုံကြရအောင်ကရုဏာတိတလဟရယပညာပိသောတာဝိယတမောဟတမံသန္နရံမရလောကကရုဝနိတုကတံဂတိဝိမုဒ္ဒံက กรุณาทิฏฐะละเหระยะมหากรุณาโรภิญอิเมตโตสีนะลุงเลชิโรมุวาปิฏฐะโตปัญญาปิโสตวิยะตะโมหะธัมมาอรหัตตะเมติหุโตอะยะวะลิญภิญวิสาติหุโตไม่มองโกเปกวาโรมุปิฏฐะโตทานะระเมระโลกะกะโรลุณะภะมะตัตตะวะนันทะรุอิ เจ้าที่ดันดุอลีกะดุปิยะตะสุรีโตเสียตะเคนเลผิดโตมุวาเวทะโตกะติวิมุตตังเทวมโนตังนิริยะเนปิฏฐะตริสาลายะอะชิงาดันโตกะติโรมาลีทุทะเพียงกินโลตโตมุเวทะโตทุกะตังตัตตะวะรุอะอะจุมะจังหุมันโตสะกาก้องโกตังเมสุโรมุวาเวทะโต ဘုရားတိသာလေးရတရားမြတ်ကိုလက်ပေါ်တင်နာပရမညာကဲ့သို့ပြတ်သားထင်းထင်းသိမြင်ပေတတ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မမှုယုံနာနှစ်ဖြာဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဝိနေဝနာမှာကာယဝစီမနောจิตသုံးသည်ထာဝရပနာမဖြင့်ဒုက္ခယောကျိုးလက်ဆုံးမောဟရှိခိုးဥညုပါဤမြတ်စွာဘုရား တင်္ဂါတိကန္နာသုတ်တံနဲ့ဘုရားနဲ့နေသူစတင်ပြီးတော့နာယူကြည်ညိုကြရအောင်နော်တင်္ဂါတိကန္နေစီပိဘိကဝေဘိကုကဟေတဝံဘိတိတောဘိတိတောအနုပန္နောပိအတ္တပါရိပါရဏိခိပန္နောဘိကဝေယဟံသောမြတ်အိုချက်သားတို့မေရှံငါဘုရားဤတင်္ဂါတိကန္နေတင်္ဂန်စွန်းတို့ကိုကဟေတဝါဆွဲကံ၍ ဘိတိတော်ဘိတိတော်နောက်မှာနောက်မှာဘာဒီငါဖရာဤခြေတော်ရာ၌ဘာရမိမိဤခြေရာကိုနိခိပံတော်နင်းချ၍အနုပံတော်အစဉ်သဖြင့်လိုက်ပြီးစေပြီးအတ္တအငယ်၍ဖြစ်စေကားမူယဟန်တို့တဲ့ငါဖရာရဲ့သင်္ကန်းစွန်းကိုဆွဲကင်ပြီးတော့ငါဖရာရဲ့နောက်ကနေပြီးတော့ငါဖရာနင်းချလိုက်တဲ့ခြေရာကိုဖဝါးခြေချထက်ကြက်မကွာ เนาะအဲ့ဒါလိုသင်္ကန်းဆုံးကိုဆွဲပြီးတော့ရဟန်းတစ်ပါးကလိုက်နေတယ်ဆိုကြပါစို့ဒါဆိုရင်မြတ်စွာဘုရားနဲ့ခန္ဓာကိုယ်ရင်းကတော့အလွန်နေတယ်ပေါ့เนาะအဲ့ဒါလိုမြတ်စွာဘုရားရဲ့သင်္ကန်းဆုံးကိုဆွဲကင်ပြီးတော့ဖဝါးခြေချထက်ကြက်မကွာလိုက်ပြီးတော့နေပါတော်လဲပဲတဲ့အဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးဖြစ်နေတုံးဆိုတော့သောစာဟောတိအဘိဇ္ဇာလိုကာမေတုတိဗ္ဗ ဆိုလို့ရှိရင်သောဇာထိုပုဂ္ဂိုလ်သည်အဘိဇ္ဇာလူသူတော်ရဲ့ပစ္စည်းကိုမတရားလိုချင်တဲ့အဘိဇ္ဇာတွေကလည်းများနေတယ်နော်လူကတော့မြတ်စွာဘုရားရဲ့သင်္ကန်းဆုံးကိုဆွဲကမ်းပြီးတော့ဘဝကြီးစေအထက်ချက်မကွာလိုက်နေတာပဲဒါပေမဲ့သူ့ရဲ့စိတ်ဓာတ်ကအဘိဇ္ဇာလူတဲ့နော်အဘိဇ္ဇာတွေအလွန်များနေတယ်အဘိဇ္ဇာဆိုတာကသူများပစ္စည်းကိုမတရားလိုချင်တဲ့စိတ်ပေါ့နော်ကာမေတုဒိဗ္ဗတာရာကိုကာမေတုကာမဂုဏ်အာယုန်တို့၌ဒိဗ္ဗတာရာကိုယဉ်ထံသောတက်မဲ့မှုရှိသည်ကာမဂုဏ်အာယုန်နေနဲ့တွေ့လာရင်လည်းပဲအလွန်ပြင်းပြင်းထန်ထန်တက်မဲ့မောရတဲ့စိတ်လည်းရှိနေတယ်တဲ့နော်ပြီးတော့ဗျာပဏစိတ်တော်တဲ့သူ့ရဲ့စိတ်ဓာတ်တွေကဖောက်ပြန်နေတယ်စိတ်ကတည်တည်တန့်တန့်မရှိဘူးဖောက်ပြန်နေတယ်ပြီးတော့ဝိပ္ပန္နစိတ်တော်ဗျာပန္နစိတ်တော်စိတ်ဓာတ်ကဖောက်ပြန်နေတယ်ပြီးတော့ဗဒုဋ္ဌမနသင်္ကပ္ပောတဲ့သူ့ရဲ့အတွေးအကြံတွေကပြင်းမာလို့တဲ့စိတ်ဒေါသနဲ့ရှင်တဲ့အတွေးတွေကြီးပဲတွေးနေတယ်တဲ့တော့မကျေနပ်တဲ့စိတ်တွေနဲ့ပဲတွေးနေတယ်ပေါ့သူ့ရဲ့အတွေးကနော်ဗျာပန္နစိတ်တော်ဝိပ္ပန္နဗျာပန္နစိတ်တော်ဗဒုဋ္ဌမနသင်္ကပ္ပောမုဋ္ဌတတိအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတတိကလည်းမကပ်ဘူးတဲ့တတိကလည်းကင်းလွတ်နေတယ်ပေါ့တတိမရှိဘူးပေါ့မိမိခန္ဓာမှာဘာဖြစ်နေတယ်ဆိုတာကိုသိအောင်မြင်အောင်စူးစမ်းအထုတ်တဲ့နေရာမှာတတိကအလွန်တရာမှအခရန်ကြတာအဲ့ဒီတတိကလည်းသူ့တဏ္ဍာမှာမရှိဘူးမုဋ္ဌတတိအတ္တမဇာနောတဲ့အစဉ်ဉာဏ်ပညာကလည်းကင်းမဲ့နေတယ်တဲ့တတိတံပဇင်ဆိုတွဲသုံးတာရှိရနော်အေးတံပဇင်ဆိုတဲ့ပညာတရားကလည်းသူ့တဏ္ဍာမှာအဲ့ဒီအချိန်မှာမရှိဘူးတဲ့ဦးဇင်းတို့တရားဦးဇင်းတို့ သူ့ရဲ့အရည်အသွေးကိုမကောင်းတဲ့အရည်အသွေးတွေကိုပြောတဲ့နေရာမှာမြတ်စွာဘုရားအဲ့ဒါ၉မျိုးလောက်ပြောထားတယ်။အဲ့ဒါကိုပိဋကပေါင်းသူတော်ကလို့တည်တည်ကြာကြာလေးနာယူကြည့်မယ်နော်။အင်းအတ္တမဇာနောသမဇင်တရားလည်းကင်းမဲ့နေတယ်ပညာလည်းမရှိဘူး။ပြီးတော့အတ္တမဟိတောတဲ့သူ့ရဲ့စိတ်မှာတည်ငြိမ်မှုဆိုတာလည်းမရှိဘူး။တမာရီတရားမရှိဘူး။ဒါတည်းမကဘူးတဲ့ဝိပ္ပန္နစိတ်တော်စိတ်ဓာတ်ကလည်းအလွန်မှပြန့်လွင့်နေတယ်တုန်လှုပ်နေတယ်မတည်ငြိမ်ုံနဲ့မကဘူးပြန့်လွင့်တုန်လှုပ်နေတယ်ဟုတ်လားပြီးတော့ပါကတိန္ဒရီယောတဲ့သူ့ရဲ့မျက်စိနာနာလျှာကိုယ်စိတ်ဆိုတဲ့အင်္ဒိ6ပါးဟာလည်းပဲစောင့်စည်းထားတဲ့သဘောမရှိဘူးမကြည့်ချင်တာကိုကြည့်ပဲနားထောင်ချင်တာကိုနားထောင်မယ်ဒီမျက်စိနာနာလျှာကိုယ်စိတ်နဲ့ပတ်သက်ပြီးတော့သူ့မှာအကုသိုလ်မဖြစ်အောင်ဘာမှထိမ့်သိမ့်ထားတဲ့သဘောဘာမှမရှိဘူးမြင်တာနဲ့ပတ်သက်ပြီးတော့လည်းပဲလောဘဖြစ်ခြင်းဖြစ်မယ်ဒေါသဖြစ်ခြင်းဖြစ်မယ်ပေါ့ကြားတာနဲ့ပတ်သက်ပြီးတော့လည်းပဲလောဘဖြစ်ခြင်းဖြစ်မယ်ဒေါသဖြစ်ခြင်းဖြစ်မယ်ပေါ့အဲ့ဒီမြင်ခြင်းကြားခြင်းနာခြင်းစားခြင်းထိခြင်းတွေ့ခြင်းကြောင့်လောဘဒေါသမောဟမဖြစ်အောင်သူ့မှာထိမ့်သိမ့်ထားတဲ့သဘောစောင့်ကြည့်ထားတဲ့သဘောဘာမှမရှိဘူးဒီဒေါသ6ပါးကိုဘာမှစောင့်ရှောက်ထားတဲ့သဘောမရှိဘူးတဲ့အဲ့ဒါလို့သာဆိုလို့ရှိရင်တော့တဲ့အဲ့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားရဲ့သင်္ကန်းစွန်းကိုဆွဲကန်ပြီးတော့ဘဝခြေကြထက်ချက်မကွာလိုက်ပြီးတော့နေပါတော်လေးပဲအထခောစင်စင်အဖြစ်သောထုပ်ပုဂ္ဂိုလ်ဒီမေရှံငါဘုရားနဲ့အာရကဝဝေးကွာသည်သာဒီအဲ့ဒါဘုရားနဲ့သူနဲ့အဝေးကြီးပဲတဲ့နော်အဟင်္စငါဘုရားဒီလည်းပဲတတ်တာအဲ့ဒီပုဂ္ဂိုလ်နဲ့အာရကဝဝေးကွာသည်သာဒီတဲ့သူမှငါနဲ့ဝေးတာမဟုတ်ငါလည်းသူနဲ့အဝေးကြီးပဲတဲ့နော်စကားကိုပြောတော်လားစီးဆက်ဆက်ပြောတော်လားနော်အဲ့ဒီစိတ်သက်တည်ရှိနေမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာငါဘုရားနဲ့အဝေးကြီးသူသာနဲ့ငါနဲ့ဝေးတာမဟုတ်ငါကလည်းသူနဲ့အဝေးကြီးတဲ့။ဘာဖြစ်လို့လဲဆိုတော့တဲ့အကြောင်းပြချက်ကလေးမြတ်စွာဘုရားကပြောတယ်။တရားကိုမမြင်ဘူးဆိုရင်ဒါဘုရားကိုမမြင်နိုင်ဘူးတဲ့။နော်။အရှင်ပုဂ္ဂိုလ်တူတယောက်ဒီတရားကိုမြင်တဲ့သဘောမရှိဘူး။အဲ့လိုတရားကိုမမြင်တဲ့ပုဂ္ဂိုလ်ဒီဒါမြတ်စွာဘုရားကိုမြင်တယ်လို့မဆိုနိုင်ဘူး။ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ဒီငါနဲ့အလွန်နီးကပ်စွာနေနေတော်လည်းပဲတရားကိုမမြင်တဲ့အတွက်ကြောင့်ငါဘုရားနဲ့နီးဖို့နေနေတာကမြင်းကိုမမြင်ရဘူးဆိုတဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားဟောတယ်။เนาะဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဘုရားနဲ့နီးတယ်ဘုရားနဲ့ဝေးတယ်ဆိုတာခန္ဓာကိုယ်ချင်းနီးတာဝေးတာကိုအဓိကကြည့်ပြီးတော့မြတ်စွာဘုရားဟောတာမဟုတ်ဘူး။เนาะခန္ဓာကိုယ်ချင်းဘလို့ပဲနီးနေစေကမို့အကယ်၍ယခုနကပြောခဲ့တဲ့အင်မတန်ရုပ်ညံ့တဲ့သဘောတဘာဝ၉မျိုးနော်အဲ့ဒါရှိနေမယ်ဆိုရင်အဲ့ဒါမြတ်စွာဘုရားနဲ့ဘလောက်ပဲခန္ဓာကိုယ်ကနီးနေတော့လည်းပဲသဘောတဘာဝအဖြစ်တော့အလွန်ဝေးတယ်ပေါ့အဲ့ဒီကိုမျိုးကိုပြန်ပြီးတော့ဒကာဓမ္မတို့ဥရှင်တို့မှတ်သားကြည့်မယ်နော်ဒါတွေကဒကာဓမ္မတို့ဥရှင်တို့ပုထုဇဉ်ရဲ့တန်ဓမ္မညာတော်အဖြစ်တော့ရှိနေတတ်တယ်ပေါ့နော်ရှိနေတတ်တယ်အဲ့ဒါပထမဘာပြောတုံးဆိုတော့အဘိဇာလူနော်အဘိဇာတရားတွေများနေတယ်သူများပြည့်စုံကိုမတရားလိုရင်းနေသူများပြည့်စုံကိုပြည့်စုံဖြစ်ရင်ကောင်းပါပဲလို့မကြခဏတွေးမိတယ်။နောက်အဲ့ဒါကိုအဘိဇာတရားလို့ခေါ်။အဲ့ဒီအဘိဇာတရားတွေရှိနေမကောင်းဘူးပေါ့နော်။ပြီးတော့ကာမေတုတိဗ္ဗတာရာကောတဲ့။ကာမဂုဏ်အာယုန်တွေရဲ့ပုံမှာအလွန်ပြင်းထန်စွာဆွဲလန်းလက်တဲ့မက်မောတဲ့သဘောဟာလည်းပဲမကောင်းဘူးပေါ့နော်။ကာမဂုဏ်အာယုန်ဆိုတာကဘေးသဘောသူတော်ကောင်းတို့အလုံးဒီလောက်ကတော့ကျွမ်းကျင်လိမ္မာကြပြီးသားလို့ဥစဉ်ထင်ပါတယ်နော်။ကာမဂုဏ်အာယုန်ဆိုတာကအစင်းမျိုးလုံးရှိတယ်အတံမျိုးစုံရှိတယ်အနံမျိုးစုံရှိတယ်အရာသာမျိုးစုံရှိတယ်အတွေ့အထိမျိုးစုံရှိတယ်ဒါတွေရဲ့ပုံမှာကိုကဆွဲလန်းတယ်မမောတယ်ဆွဲလန်းမမောတယ်ဆိုတဲ့နေရာမှာတော့တာမန်ပြောထားတာမဟုတ်တိတ်ပဆိုတာအလွန်ပြင်းပြင်းထန်တာနော်မရရင်မနေနိုင်မမြင်ရရင်မနေနိုင်မကြားရရင်မနေနိုင်ဟုတ်လားဒီဟာရဲ့ပုံမှာအလွန်မှဆွဲဆွဲလန်းလန်းတန်တန်မဲ့မဲ့ဖြစ်နေတာမျိုးဒါကမကောအာယုန်တွေရဲ့ပုံမှာအလွန်မှဆွဲလန်းမှုမမောမှုအားကြီးတယ်လို့ဆိုတာပေါ့နှစ်ချက်ရှိသွားပြီနော်ပြီးတော့ဇာပန္နစိတ်တော်တဲ့ဖောက်ပြန်တဲ့စိတ်ရှိတယ်စိတ်ကပုံမှန်မဟုတ်ဘူးပေါ့ဟုတ်လားပုံမှန်မဟုတ်ဘူးဆိုတာကယွတ်နေတာမျိုးကိုဆိုလိုတာမဟုတ်တော့စိတ်ရဲ့သဘောတဘာဝဟိုဖောက်ပြန်နေတယ်ဆိုတဲ့ကိုကစား तू ကောင်းတော့မကောင်းဘူးပေါ့ဟုတ်လားအေးဇာပန္နစိတ်တော်ဗဒုဋ္ဌမနသင်္ကပောတဲ့နော်လေးခုမြောက်ကဗဒုဋ္ဌမနသင်္ကပောဆိုတာဗဒုဋ္ဌဆိုတာကပြင်းမာလို့တဲ့စိတ်ကြမ်းတမ်းတဲ့စိတ်တဲ့တုံတယောက်ကိုပျက်စီးသွားသည်လို့သာဆင်းရဲသွားသည်လို့သာတော့ဒေါသပြတ်ထန်းတဲ့သဘောပါပဲ။အေးသင်္ကပ္ပဆိုတာကအတွေးချံပေါ့နော်။ဗရုဒ္ဓမနသင်္ကပ္ပဆိုတာသူ့ရဲ့စိတ်ထဲမှာပြင်းမာလို့တဲ့စိတ်ပျက်စီးဆိုတဲ့စိတ်တွေနဲ့တွေးချံနေတတ်တဲ့သဘောကိုဒါဗရုဒ္ဓမနသင်္ကပ္ပလို့ခေါ်။အဲ့ဒါရှိနေရင်လည်းပဲဒါဘုရားနဲ့မနေဘူးဘုရားနဲ့ဝေးတယ်ပေါ့။ဟုတ်လား။လေးမျိုးရှိသွားပြီနော်။ပြီးရင်မုဋ္ဌတတိတတိကင်းလွတ်တယ်။ တတိဆိုတာကဒီနေရာမှာဦးရှင်တို့ပေးတဲ့ဘောင်းတရားဝန်တို့ဖြစ်ပြီးသားတွေကိုပြန်ပြီးတော့အမှတ်ရတာကိုလည်းပဲတတိလို့တချို့ပြောကြတာရှိရပေါ့နော်ဒီနေရာမှာဆိုလိုတဲ့တတိကအဲ့ဒီတတိကိုဆိုလိုတာမဟုတ်ဘူးဟုတ်လားကိုယ်ခန္ဓာမှာဘာဖြစ်နေတယ်လဲဆိုတာကိုသိတဲ့အမှတ်ရတတ်တဲ့တတိကိုဆိုလိုတာနော်တည့်တယ်ပြောရလို့ရှိရင်သတိပဋ္ဌာန်တရား၄ပါးမှာပါတဲ့တတိပေါ့နော်ယောဂာယပိုင်းဇေယံကိုသိနေမယ်ခန္ဓာချက်ဝေဒနာကိုသိနေမယ်ဟုတ်လားစိတ်တွေဖြစ်တိုင်းသိနေမယ်ဓမ္မတဘာဝတွေဖြစ်တိုင်းသိနေမယ်ဆိုရင်ဒါတတိကအကြီးအကဲနေရာနဲ့ပါနေတယ်အဲ့ဒီတတိမျိုးအဲ့ဒီပုဂ္ဂိုလ်တဏ္ဍာမှာမရှိဘူးတတိခင်းနေတယ်ခန္ဓာပေါ်မှာတတိကတ်ထားတဲ့သဘောမရှိဘူးနော်အဲ့ဒါကိုပါတော့မုဋ္ဌတတိတဲ့ဒါဆိုရင်လည်းဖရားနဲ့ဝေးတယ်ပေါ့ဟုတ်လားပြီးရင်ပါတော့အတ္တံပစဉ္ညာတဲ့အတ္တံပစဉ္ညာဆိုတာကတံပစဉ္တညာမရှိတာတံပစဉ္တရားဆိုတာပညာကိုပြောတာပါစင်နာတဲ့ဆင်ញင်တတ်တဲ့အမှန်အတိုင်းစင်သာဆင်ញင်တတ်တဲ့ဉာဏ်ပညာကိုအဓိကဒီနေရာမှာရည်ရွယ်ပြီးတော့ပြောတာပေါ့နော်အကျိုးရှိတာမရှိတာကိုစင်သာတတ်ဖို့ဆင်ញင်တတ်ဖို့လိုတယ်နောက်တထကဓမ္မစင်နဲ့ဟုတ်လားလုံတဲ့နာမလုံတဲ့နာကိုလည်းပဲစင်သာဆင်ញင်တတ်ဖို့လိုတယ်ဟုတ်လားတပ္ပါယဓမ္မစင်ဆိုပြီးတော့ဓမ္မစင်တရား၄ပါးပိဋကပေါင်းသူတော်ကောင်းတို့ကြားဖို့ပြီးသားဖြစ်မယ်လို့ဦးရင်ထင်ပါတယ်နော်အေးအဲ့ဒီတံပစဉ်တရားတွေကင်းမဲ့နေတယ်ဆိုလို့ရှိရင်လည်းပဲဒါပါတော့ဖရားနဲ့ဝေးတယ်တဲ့ဘယ်နှမျိုးရှိသွားပြီတော့6မျိုးရှိသွားပြီနောက်ပါပြောတော့ဆိုတော့အတ္တမဟိတောတဲ့တမာတိလည်းမရှိဘူးတည်ငြိမ်တဲ့သဘောမရှိဘူးပေါ့တည်ငြိမ်တဲ့သဘောမရှိလို့ရှိရင်မမှန်ကန်ကန်သိတယ်နားလည်တယ်မြင်တယ်ဆိုတဲ့ဉာဏ်ဆိုတာဖြစ်เสียအကြောင်းမရှိဘူးဒါကြောင့်တမာတိတရားဆိုတာကလည်းတန်ဖိုးရှိတဲ့အရာပေါ့အဲ့ဒီတန်ဖိုးရှိတယ်လို့ဆိုရဲအဲ့ဒီတမာရီတရားကလည်းသုတ္တန္တမမရှိဘူးတဲ့ဒါဆိုရင်လည်းဘုရားနဲ့ဝေးတယ်ပေါ့ဟုတ်လားအေးပြီးတော့ဘာပြောတော့တမာဟိတောပြီးတော့ဝိပ္ပန္နစိတ်တော့တမာရီမရှိုံမျှနေမကဘူးအလွန်မှသူ့ရဲ့စိတ်ဟာတုန်လှုပ်နေတယ်ပြန့်လွင့်နေတယ်တော့ဘာမှသူဟာဟိုတည်တည်ငြိမ်ငြိမ်စူးစီးထားတဲ့သဘောမျိုးဘာမှမရှိဘူးအလွန်တရာမှတုန်လှုပ်နေတဲ့သဘောရှိတယ်ဒါဆိုရင်လည်းပဲဘုရားနဲ့ဝေးတယ်ပေါ့အေးနောက်ဆုံးကိုခုမြောက်ကတော့သူကတော်တော်စဉ်းစားကြရကောင်းတယ်။ပါကတိန္ဒရီရောတဲ့။အိန္ဒရီကိုစောင့်သိတဲ့သဘောဘာမှမရှိဘူး။မျက်စိနန္ဒလျာကိုစိတ်ကိုစောင့်သိတဲ့သဘောဘာမှမရှိဘူး။နော်။မျက်စိနန္ဒလျာကိုစိတ်ကိုအရင်တို့အိန္ဒရီ6ပါးလို့လည်းဆိုသလိုဒွါရ6ပါးလို့ကောမပြောဘူးလား။ပြောတယ်။ဒွါရဆိုတာတကားပေါက်ပေါ့နော်။ဒီတကားပေါက်ကနေပြီးတော့အာယုန်တွေဟာဒါဝင်ထွက်သွားလာနေတယ်လို့တင်စားပြီးတော့ပြောလို့မရဘူးလား။အေးအဲ့ဒါလိုအာယုန်နေနဲ့ဒီ ద్వార တွေနဲ့ထိခိုက်တဲ့အခါမှာကိုကတတိအဆောင်ရှောက်မထားနိုင်ဘူးစောင့်စည်းမှုမရှိဘူးဆိုလို့ရှိရင်လိုချင်စရာလို့ထင်ရင်ဒါလောဘဖြစ်မယ်ပေါ့မကျင်တတ်စရာလို့ထင်ရင်ဒါဒေါသဖြစ်မယ်ပေါ့အဲ့လိုလောဘဒေါသဖြစ်ပြီဆိုလို့ရှိရင်ဒါမျက်စိနာနာလျာကိုစိတ်ကိုစောင့်စည်းတယ်လို့မဆိုနိုင်ဘူးအဲ့ဒါလိုမဖြစ်အောင်စောင့်စည်းရမယ်ပေါ့သူကတော့တော်တော်ကိုလေးနေတဲ့အနေအထားမှမရှိဘူးလားရှိတယ်ဟောဦးရှင်တို့ဟိုလူငယ်ပိုင်းကိုအဓိကဦးစားပေးပြီးတော့ဘုအခြေခံကြကြစပြောမယ်ဆိုလို့ရှိရင်လည်းပဲဒီမျက်စိနာနာတရားကိုစိတ်ဆိုတဲ့အိန္ဒိ6ပါးနဲ့ပတ်သက်ပြီးတော့ဩဒီကိစ္စကတော့မမြင်လဲဖြစ်တယ်ဆိုရင်မကြည့်ပဲနေနိုင်အောင်စောင့်စည်းနိုင်ရမယ်ပေါ့ဒါအစကနဦးဒါလေးတွေကစရမှာပေါ့ဟုတ်လားဒါကကိုယ့်အတွက်အကျိုးမရှိဘူးကိုယ့်အတွက်အများကြီးအကျိုးမဲ့သွားနိုင်တယ်ဆိုရင်ဒါမျိုးကိုမကြည့်ပဲနေနိုင်ရမယ်နားမထောင်ပဲနေနိုင်ရမယ်အဲ့ဒါလိုမစားပဲမတော့ပဲမတွေးပဲမကြံပဲအဲ့ဒါလိုမျိုးနေနိုင်ရမယ်ကိုယ့်ကိုယ်ကိုထိမ့်သိမ့်နိုင်ရမယ်ပေါ့နော်အေးအဲ့ဒါလိုလဲထိမ့်သိမ့်နိုင်မှုဘာမှမရှိဘူးအဲ့ဒီတရားကိုမျိုးနဲ့သာပြည့်စုံနေမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားနဲ့ခန္ဓာကိုယ်ချင်းဘလောက်ပဲနီးကပ်တဲ့နေရာမှာနေနေတကယ်စင်စစ်တော့မြတ်စွာဘုရားနဲ့သူနဲ့ဟာအဝေးကြီးပါတဲ့ဘာကြောင့်လဲဆိုတော့တရားကိုမမြင်သူသည်ငါဘုရားကိုမမြင်ဘူးဆိုတာကိုအဲ့ဒါမြတ်စွာဘုရားကအကြောင်းပြထားတယ်ဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့ဘုရားနဲ့ဤသူဆိုတဲ့တရားမှာအဲ့ဒါမြတ်စွာဘုရားကဘုရားနဲ့ဝေးတာကိုအရင်ကြောတယ်နော်အေးနောက်ဘုရားနဲ့ဤတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်တော့ဆိုတော့ဆက်ပြီးတော့မြတ်စွာဘုရားဟောတယ်ယောဇနာတတိစီပိသောဘိက္ခဝေဘိက္ခုဝိဟရိယဘိက္ခဝေယဟံသောမြတ်အိုချစ်သားတို့ဘိက္ခုယဟံသောဘိက္ခုတို့ယဟံတိယောဇနာတတိငါဘုရားနဲ့ယူဇနာတရားဝေးကွာသောအရက်၌ပင်တော်မှလိစေဝီရရေရအကယ်၍နေစေကံမူ။ဟော၊ယဟန်တပါးကတော့ပုဂ္ဂိုလ်တယောက်ကတော့ငါနဲ့ယူဇနာတရားဝေးတဲ့အရက်ဒေသမှာနေနေတယ်တဲ့။ခန္ဓာကိုယ်ချင်းကတော့အဝေးကြီးပေါ့နော်။အေးဒါပေမဲ့လို့သူ့ရဲ့စိတ်အသွင်တန်တန်မှာဘလို့အည်သွေးတွေရှိနေတုံးဆိုတော့ သောစဒုပုဂ္ဂိုလ်သည်အနဘိဇာလူအဘိဇာတရားကင်းသည်ဟောအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာအဘိဇာခုနတုန်းကပြောခဲ့တဲ့အဘိဇာမရှိဘူးเนาะသူတို့ဘာပစ္စည်းကိုမတရားလိုချင်တဲ့အဘိဇာမရှိဘူးเนาะကာမေတုဏ္ဏတိဗ္ဗတာရာကိုကာမဂုဏ်အာယုန်လေးရဲ့ပုံမှာပြင်းပြင်းထန်ထန်မက်မောတယ်ဆိုတာမရှိဘူးเนาะပြီးတော့ဗျာအဗျာပါဏစိတ်တော့เนาะဖောက်ပြန်တဲ့စိတ်လည်းမရှိဘူးเนาะပြီးတော့အပဒုဋ္ဌမနသင်္ကပ္ပောတဲ့เนาะသူတို့ဘာကိုပြင်းမလို့တဲ့ပျက်စီးစီလို့တဲ့အဲ့ဒါလို့အတွေးအကြံတွေလည်းမရှိဘူးဟုတ်လားပြီးတော့ဥပဋိဒ္ဓတတိတတိလည်းရှိတယ်တဲ့ခန္ဓာကိုယ်မှာထင်တဲ့တတိရှိရဲ့ပေါ့နော်ပြီးတော့တမ္ပဇဉ်ညတမ္ပဇဉ်တရားလည်းသူ့မှာရှိတယ်ပြီးတော့တမာဟိတတမာရီတရားလည်းသူ့မှာရှိတယ်ဟုတ်လားအဲပြီးတော့ဦးဇင်းတို့ဧကကနော်ဧကကစိတ်တော်နော်တည်ငြိမ်တဲ့စိတ်နော်ဖြောင်းလဲထားနိုင်တဲ့စိတ်ပေါ့ဟုတ်လားဧကကစိတ်တော်တဖြောင်းလဲထားနိုင်တဲ့နော်အလွန်တည်ငြိမ်တဲ့စိတ်လည်းသူ့မှာရှိတယ်။အဲပြီးတော့ဦးဇင်းတို့တန်ဝုသူတန်ဝုတော်တဲ့အိန္ဒြေကိုကောင်းစွာစောင့်စည်းထားတဲ့သဘောလည်းရှိတယ်။ဟောသူလည်းပဲကိုမျိုးပဲနော်။အဲဧကကစိတ်တော်တန်ဝုတိန္ဒြေရောအဲ့ဒီအင်္ဂါရ၉ပါးနဲ့အဲ့ဒီအရည်အသွေး၉မျိုးနဲ့သာပြည့်စုံမယ်ဆိုရင်တော့စောစောကပြောသလိုယူသနာတရားမှာဝေးတဲ့အရတ္တေသမှာမြတ်စွာဘုရားနဲ့အလွန်ဝေးတဲ့အရတ္တေသမှာနေတော်လည်းပဲအဲ့ဒီပုဂ္ဂိုလ်အဲ့ဒီယဟန်ဟာဒါဖျားနဲ့နီးတယ်တဲ့။နောက်အထာကောဆင်းစစ်တော့ကသောဇံဘိက္ခုထိုယဟန်သည်မေရှံငါဖျားနဲ့တန်တိကေဝနေတိသာလင်တိ။နော်အဲဆာငါဖျားဒီလီတတ်တန်ထိုပုဂ္ဂိုလ်နဲ့တန်တိကေဝနေတိသာတိ။နော်ဒီအရင်တွေးကိုမျိုးနဲ့သာပြည့်စုံမယ်ဆိုရင်ခန္ဓာကိုယ်ချင်းကဘလောက်ပဲဝေးနေလေ။အဲ့ဒါမြတ်စွာဘုရားနဲ့နီးတယ်လို့မြတ်စွာဘုရားကပြောတယ်။ဘာကြောင့်မြတ်စွာဘုရားနဲ့နီးတယ်လို့ပြောရတော့ဆိုတော့အကြောင်းပြချက်ကတရားကိုမြင်သောပုဂ္ဂိုလ်သည်ဘုရားကိုမြင်လို့ပါပဲတဲ့ဟုတ်ရဲ့လားတရားကိုမြင်ရင်ဘုရားကိုမြင်နေပေါ့ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဘုရားနဲ့နေဖို့အတွက်ရှိရမယ့်အရည်အသွေး၉မျိုးဟုတ်လားရှိရမယ့်အရည်အသွေး၉မျိုးအဲ့ဒါကိုပိဋကပေါင်းသူတော်ကောင်းတို့နည်းနည်းပြန်ပြီးတော့နှလုံးသွင်းကြည့်မယ်နော်အေးနံပါတ်၁မှာတော့ဆိုတော့အနဘိဇာလို့တဲ့အဘိဇာတရားမရှိရတော်တော်ဝပစ္စည်းမတရားလိုခြင်းနဲ့သူပစ္စည်းကိုပစ္စည်းဖြစ်ခြင်းနဲ့စိတ်မရှိရဘူးဒါဆိုလို့ချင်းဘုရားနဲ့နီးမယ်ပေါ့ဟုတ်ရလားပြီးတော့ကာမေတုနတိဗ္ဗတာရာကောကာမဂုဏ်အာယုနေရဲ့ပုံမှာပြင်းထန်တဲ့နော်ပြင်းထန်တဲ့ဆွဲလန်းမှုမရှိရဘူးဆိုတော့သူကအလွန်ပြင်းပြင်းထန်ထန်တက်တက်မဲ့မဲ့ကြီးဖြစ်တာကြီးကမကောင်းဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်လားဟောပုထုဇဉ်တဘာဝကာမဂုဏ်အာယုနေရဲ့ပုံမှာဆွဲလန်းမဲ့မောတဲ့စိတ်အထိုက်လျောက်ဆိုတာတော့ဒါရှိကြတာပေါ့လေသို့တော့ဒီဒေသနာတော်ကိုဦးဇင်းတို့တည်တည်ချာချာစဉ်းစားကြည့်တဲ့အခါကျတော့သူကတိဗ္ဗတာရာကောအလွန်ပြင်းထန်တဲ့ယာကပေါ့အဲ့ဒါကတော့တတော်ကိုမကောင်းဘူးပေါ့ဟုတ်ရဲ့လားဒါကြောင့်ကာမဂုဏ်အာယုန်တွေရဲ့ပုံမှာပြင်းထန်တဲ့ယာကမရှိဘူးဆိုလို့ရှိရင်ဒါလည်းပဲမြတ်စွာဘုရားနဲ့နေရပေါ့ဟုတ်ရဲ့လားအေးပြီးတော့အဗျာပါဏစိတ်တော်တဲ့နော်မဖောက်ပြန်တဲ့စိတ်ရှိတယ်နော်ပြီးတော့အဘဒုဋ္ဌမနသင်္ကံပေါ်တဲ့သူရဲ့အတွေးကြံတွေကပျက်စီးစီလိုမှုနော်ပြင်းမာလိုတဲ့စိတ်ဒါတွေနဲ့တွေးကြံနေတာမျိုးမရှိဘူးဟုတ်လားဒီဒါဆိုရင်လည်းပါလေဘုရားနဲ့နေတယ်ပြီးတော့ဦးဇင်းတို့ဥပဋိဒ္ဓတတိနော်ခန္ဓာမှာထင်တဲ့သတိရှိရမယ်ဒီစကားလေးကအလုံးမကျစ်လက်တယ်လို့ဦးဇင်းထင်တယ်နော်ကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာသတိထားရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်သတိဆိုတာကခုနကတည်းကလည်းနည်းနည်းဒါဦးဇင်းတို့ပြောလိုက်ပါတယ်အဲ့ဒီခန္ဓာရဲ့သဘောတဘာဝကိုအမှန်တမ်းသိအောင်ကြိုးစားအထုတ်တဲ့နေရာမှာတတိကအလွန်မအခရာကြတဲ့အဓိကကြတယ်ပေါ့တတိမပါလို့ခန္ဓာရဲ့အမှန်တဘာဝကိုသိဖို့မဖြစ်နိုင်ဘူးတတိမပါလို့ရှိရင်ဒါကြောင့်တတိရှိကိုရှိရမယ်နော်တတိပဒံတရားကိုစွန့်စွန့်တမကြိုးစားအထုတ်ရမယ်ဆိုတဲ့အဓိပ္ပာယ်ပါပဲအဲ့ဒါလို့တတိဆွဲမြဲပြီးတော့ရှိမယ်ခန္ဓာမှာတတိထင်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာပါလို့ကိုဖျားနဲ့နေရပေါ့ဟုတ်လားအေးပြီးတော့ဦးဇင်းတို့တံပဇင်ညာတဲ့เนาะတံပဇင်တရားလည်းရှိရမယ်ဒီနေရာမှာတတိရှိရင်လည်းပဲတံပဇင်တရားဆိုတာကကပ်ပြီးတော့ပါမလာပြီဟုတ်လားပါလာမယ်เนาะတည်တင်တည်လိုက်တာကိုအမှန်တိုင်းသိတဲ့ဉာဏ်ပညာဒါတတိရဲ့စွမ်းအားတတိကြောင့်ဖြစ်မလာနိုင်မေဘူးလားဖြစ်လာနိုင်တယ်ဒီအဲ့ဒါလို့တံပဇင်တရားရှိလာပြီစဉ်းစားတတ်တဲ့ဆင်ញင်တတ်တဲ့မှန်မှန်ကန်ကန်နားလည်တတ်တဲ့ဒီဉာဏ်ပညာဖြစ်လာပြီဆိုရင်ဒါလည်းပဲပါတော့ဘုရားနဲ့နေပါလေတဲ့ဟုတ်လားအေးပြီးတော့ပါတော့တမာဟိတတဲ့တည်ငြိမ်တဲ့စိတ်ရှိရတယ်။ဒါကလည်းပဲဥစဉ်တို့ အခြေခံအားဖြင့်တတိပေါ်မှာပဲအဓိကမူတည်နေမယ်လို့ထင်ပါတယ်နော်အေးတမာရီတရားရှိရမယ်တည်ငြိမ်တဲ့စိတ်ဆိုတာရှိမှနော်တမာရီတော့ဘိက္ခူယထာဝုဒ္ဓံဇာနာတိမှန်မှန်ကန်ကန်သိတယ်ဆိုတဲ့ဉာဏ်ပညာဟာတည်ငြိမ်မှုကိုအခြေခံမှဖြစ်နိုင်တာကိုဟုတ်လားအေးဒါကြောင့်တည်တည်ငြိမ်ငြိမ်ရှိပြီဆိုလို့ရှိရင်လည်းပဲဒါပါလို့ဖရားနဲ့နေတယ်တဲ့ဟုတ်လားအေးတမာဟီတော့ပြီးတော့ဦးဇင်းတို့ဧကကစိတ်တော်နော်အလွန်တည်ငြိမ်တဲ့စိတ်ရှိရဟုတ်လားတခုလေးသောအာယုံမှာစိတ်ကိုထားနိုင်တဲ့သဘောပေါ့နော်ဒီဓမ္မသဘောဝါတွေရဲ့ပုံမှာစိတ်ကိုတည်တည်ငြိမ်ငြိမ်ထားနိုင်တဲ့သဘောဟုတ်လားတမာတိပါပဲသူလည်းပဲနော်အေးအဲ့ဒါရှိလို့ရှိရင်လည်းပါတော့ဘုရားနဲ့နေတယ်နောက်ဆုံးအရည်သွေးကတော့သုတံဝုဒ္ဓတဲ့နော်သုတံဝုဒ္ဓဆိုတာကသုတံဝုသုတံဝုတိန္ဒြေယောနော်အိန္ဒြေကိုကောင်းစွာစောင့်စည်းထားတဲ့သဘောဟုတ်လားမျက်စိနာနာလျာကိုရှိ့ဆိုတဲ့ဒီတကား၆ဘောက်ကိုတတိအဆောင်အကျက်ထားပြီးတော့ကောင်းကောင်းစောင့်စည်းနိုင်တဲ့သဘောရှိရဒါမှမျက်စွာဖျားနဲ့နေမယ်ပေါ့အဲ့ဒါပြည့်တဲ့ဘောင်းတော်ကောင်းတို့ဒီအိန္ဒြေကိုစောင့်စည်းဖို့ဆိုတဲ့နေရာမှာလည်းပဲအဓိကကတော့တတိပါပဲဟုတ်ရဲ့လားတတိရှိမှအိန္ဒြေကိုကောင်းကောင်းစောင့်စည်းနိုင်မှာဒါကြောင့်မိမိတို့ရဲ့မျက်စိနာနာလျာကိုရှိ့ကိုနော်ဒါနဲ့မြင်တာနဲ့ပတ်သက်ပြီးတော့ကြားတာနဲ့ပတ်သက်ပြီးတော့နန္ဒစားတာထိတာတွေးတာနဲ့ပတ်သက်ပြီးတော့เนาะတတ်နိုင်တယ်ဗျအကုသို့မဖြစ်ရအောင်ထိမ့်သိမ်းကြဖို့စောင့်ကြည့်ကြဖို့မလိုဘူးလားလိုတယ်အဲ့ဒါလိုထိမ့်သိမ်းနိုင်မယ်စောင့်ကြည့်နိုင်မယ်ဆိုရင်ထိမ့်သိမ်းနိုင်မှုစောင့်ကြည့်နိုင်မှုရှိတာနဲ့အမျှအဲ့ဒါမြတ်စွာဘုရားနဲ့ကိုယ်နဲ့နေတယ်အဲ့တော့ဦးရှင်တို့ပြည်သက်ပေါင်းတော်ကောင်းတို့ဒီတေသနာအရာเนาะတည်တည်ကြာကြစဉ်းစားကြည့်မယ်ဆိုရင်ဒကာရမတို့ဦးရှင်တို့တွေဟာမြတ်စွာဘုရားနဲ့ဝေးတလေနီးတလေဖြစ်နေမယ်လို့ထင်တယ်ဟုတ်လားအောင်ဆိုမကောင်းတဲ့သဘောတွေကလည်းကိုကမပယ်နိုင်သေးဘူးလေဟုတ်လားခုနကပြောခဲ့တဲ့အင်မတန်ညံ့ဖျင်းတဲ့အနေအထားတွေကလည်းတခါတည်းရမရှိဘူးလားရှိတယ်ဒီအဲ့ဒီအနေအထားမျိုးရှိနေပြီဆိုတော့အဲ့ဒီအချိန်ကတော့အရာဖျားနဲ့ကိုယ်နဲ့ဝေးနေတာပဲဟုတ်ရဲ့လားအေးခုနတုန်းကမြင့်မြတ်တဲ့အရည်သွေးကိုမျိုးနဲ့ပြည့်စုံနေတဲ့အချိန်နော်အဲ့ဒီအရည်သွေးကိုမျိုးတစ်မျိုးမျိုးရှိနေတဲ့အချိန်အဲ့ဒီအချိန်မှာတော့ကိုဟာပါတော့ဖရားနဲ့နီးနေတယ်ဟုတ်လားဒါကြောင့်ကိုနဲ့ဖရားနဲ့နီးဖို့အတွက်ကို့မှာအရည်သွေးကောင်းကောင်းရှိဖို့လိုတယ်ကို့ရဲ့စိတ်ဓာတ်ကလေးတွေမွန်မြတ်ဖို့လိုတယ်ပေါ့အဲ့တော့ဦးဇင်းတို့ပြိသက်ပေါင်းသူတော်ကောင်းတို့မြတ်စွာဘုရားကတော့ဒီစိတ်ဓာတ်ရဲ့မြင့်မြတ်တဲ့သဘောစိတ်ဓာတ်ရဲ့ယုံညံ့တဲ့သဘောတွေကိုဒါဟောဟာတာအမျိုးမျိုးနဲ့ခွဲခြားစိတ်ဖြာဝေဖန်ပြီးတော့ဟောသွားတာပဲအဲ့တော့ဦးဇင်းတို့အကျဉ်းမြင်လေးအနှစ်ချုပ်ပြောရမယ်ဆိုရင်တော့နော်လောဘဒေါသမောဟကိလေသာတွေများတယ်ဆိုလို့ရှိရင်ဒါမြတ်စွာဘုရားနဲ့ဝေးတာပါပဲဟုတ်တယ်မဟုတ်လားအေးလောဘဒေါသမောဟကိလေသာတွေကနည်းမယ်ပါမယ်ဆိုရင်ဒါမြတ်စွာဘုရားနဲ့နီးတာပါပဲလို့အဲ့လိုအကြံဉာဏ်ကိုမှတ်ရင်ကိုမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်အဲ့ဒါမြတ်စွာဘုရားကနိဂုံးချုပ်နော်ဂါထာ၅ဘုတ်ဆက်ပြီးတော့ဟောထားတယ်အဲ့ဒါတွေကအလွန်စဉ်းစားကြရကောင်းတယ်လို့ဦးဇင်းထင်တယ်နော်သူကဘာဟောထားလို့ဆိုတော့အနုဘနောပိစီအတ္တမေသောသဝိကတဝါဧဇာနုဘောအနေသတ္တနေဘူးတတ္တသံအနေဘူးတောအဂေတောဝိတခေတတဂေတောသောဝိတခေရတ္တပတ္တယဝံသအာရကတဲ့ပထမကထာလေးကအတိပ္ပေကဘာပြောတုံးဆိုတော့အနုဘန္နောပိစေအတ္တမေသောသဝိကံတဝါမြတ်စွာဘုရားရဲ့နောက်ကိုနိနိကကအမြဲလိုက်နေပါတော့လေပင်မေသောသဝိကံတဝါအလိုတွေကအလွန်ကြီးမယ်စိတ်ကလည်းပဲအမြဲတမ်းကြံတန်းခက်ထန်ပြီးတော့ဖောက်ပြန်တုန်လှုပ်ပြီးတော့ဒေါသတွေနဲ့ပြင်းမှန်းပြီးတော့တဲ့တဲ့ပြောရရင်လောဘဒေါသအလွန်အားကြီးမယ်ဆိုရင်ပေါ့ဟုတ်လားအဲ့ဒါဆိုလို့ရှိရင်တော့တဲ့အဲ့ဒါမြတ်စွာဘုရားနဲ့ဓာတ်ချင်းမတူသဘာဝချင်းမတူတဲ့အတွက်ကြောင့်အလွန်မှဝေးတယ်လို့ဆိုရမယ်တဲ့နော်မြတ်စွာဘုရားရဲ့နောက်မှာအမြဲတမ်းလိုက်နေတော်လည်းပဲနော်အလိုကကြီးမယ်ဒေါသကကြီးမယ်ဆိုရင်တော့မြတ်စွာဘုရားနဲ့တဘာဝချင်းမတူတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကမြတ်စွာဘုရားနဲ့ဝေးတယ်တဲ့အဲ့တော့မြတ်စွာဘုရားနဲ့တဘာဝချင်းမတူဘူးဆိုတာကိုအဲ့ဒီမှာ၃ချက်ပြားလေးကနော်အဲ့ဒီ၃ချက်ကိုအသုံးနှုံးလေးတွေကတစ်မျိုးဆန်းတယ်လို့ပြောရအောင်အေဇာနုကောအနိဇတ္တနော်အေဇာနုဆိုနုကောအနိဇတ္တအေဇာဆိုတာဦးဇင်းတို့တုံလှုပ်တက်တဲ့တဏှာကိုအေဇာလို့ခေါ်တယ်တဲ့နော်ဧဇာနုကောအနိဇတ္တအနိဇတ္တဆိုတာအဲ့ဒီတုံလုတ်တက်တဲ့ဧဇလို့ဆိုတဲ့တဏ္ဍာတရားမရှိဘူးပေါ့ဆိုလိုတာကမြတ်စွာဘုရားမှာအဲ့ဒီတဏ္ဍာမရှိဘူးနော်ဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်ကဧဇာနုကောတဲ့တုံလုတ်တဲ့တဏ္ဍာရဲ့နောက်ကိုအစင်လိုက်နေတယ်ဆိုလိုတာကသူ့တဏ္ဍာမှာတုံလုတ်တက်တဲ့အလိုဆန္ဒတွေအမြဲတမ်းရှိနေတယ်ပေါ့ မြတ်စွာဘုရားရဲ့တန်တမှာအဲ့ဒီတုံလုံးတက်တဲ့အလိုဆန္ဒဆိုတဲ့တဏှာမရှိဘူး။ဒါကြောင့်မို့လို့မြတ်စွာဘုရားနဲ့အဲ့ဒီပုဂ္ဂိုလ်နဲ့သဘောတဘာဝချင်းမတူဘူးပေါ့။တည့်တယ်ပြောရရင်မြတ်စွာဘုရားကအလိုဆန္ဒဆိုတဲ့တဏှာကင်းတယ်။အဲ့ဒီပုဂ္ဂိုလ်ကအလိုဆန္ဒဆိုတဲ့တဏှာရှိနေတယ်၊များနေတယ်၊ကြီးနေတယ်။အဲ့ဒါဆိုလို့ရှိရင်မြတ်စွာဘုရားနဲ့သဘောတဘာဝချင်းမတူဘူးတဲ့။ဒါကြောင့်မို့လို့အဲ့ဒီပုဂ္ဂိုလ်ကမြတ်စွာဘုရားနဲ့ဝေးတယ်တဲ့။ဟောဒါတစ်ချက်ပြောတယ်နော်။ဧဇာနုဘောအနိဇတံနိဗ္ဗုတ္တအနိဗ္ဗုတောဟောမြတ်စွာဘုရားကနိဗ္ဗုတ္တအလွန်မှငြိမ်းချမ်းတဲ့သဘောရှိတယ်။မြတ်စွာဘုရားကအလွန်မှငြိမ်းချမ်းတဲ့သဘောရှိတယ်။ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ကတော့အနိဗ္ဗုတ္တအနိဗ္ဗုတောတဲ့အလွန်မှမငြိမ်းချမ်းတဲ့ပုဂ္ဂိုလ်ဖြစ်တယ်။တချင်းတူသလားမတူဘူး။တဘာဝချင်းတူလားမတူဘူး။မြတ်စွာဘုရားကငြိမ်းချမ်းတဲ့အဲ့ဒီပုဂ္ဂိုလ်ကမငြိမ်းချမ်းဘူး။ဒါကြောင့်အဲ့ဒီပုဂ္ဂိုလ်နဲ့မြတ်စွာဘုရားကဝေးတယ်ဒီနေမှာပိဿပေါင်းသူတော်ကောင်းတို့ငြိမ်းချမ်းတယ်မငြိမ်းချမ်းဘူးဆိုတာကနော်ကိရိတာအ ਨੇ များကိုပဲအဓိကပြောတာပါတာမန်အဖြစ်ဦးဇင်းတို့ပြောရရင်နော်လောဘဒေါသမောဟအားကြီးတယ်ဆိုလို့ရှိရင်ဒါဘယ်လိုမှငြိမ်းချမ်းလို့မရဘူးနော်အလိုဆန္ဒရှိနေရင်ငြိမ်းချမ်းတယ်လို့မဆိုနိုင်ဘူးမကျင့်တတ်မှုတွေရှိနေရင်ငြိမ်းချမ်းတယ်လို့မဆိုနိုင်ဘူးနော်တဘာဝတရားတွေကိုအမှန်တိုင်သိပြီးတော့မနေဘူးဆိုရင်နော်ငြိမ်းချမ်းတယ်လို့မဆိုနိုင်ဘူးဟုတ်လားအဲ့လိုမငြိမ်းချမ်းသောပုဂ္ဂိုလ်သည်ငြိမ်းချမ်းသောမြတ်စွာဘုရားနဲ့အလွန်ဝေးပါလေတဲ့ဟုတ်လားနှစ်ချက်ရှိသွားပြီနော်မြတ်စွာဘုရားကအလိုဆန္ဒဆိုတဲ့တုံလုံးတက်တဲ့တဏှာကင်းတော်မူတယ်ကိုကအလိုဆန္ဒဆိုတဲ့တုံလုံးတက်တဲ့တဏှာတွေအများကြီးရှိနေပဲဆိုရင်တော့ဘုရားနဲ့ဘလို့မှနီးလို့မရဝေးနေဟုတ်လားမြတ်စွာဘုရားကလောဘဒေါသမောဟကြောင့်နော်မငြိမ်းချမ်းတဲ့သဘောဘာမှမရှိဘူးအလွန်တရာမှငြိမ်းချမ်းတော်မူတယ်ဟာကိုကမငြိမ်းမချမ်းဖြစ်နေမယ်ဆိုရင်တော့အဲ့ဒါမြတ်စွာဘုရားနဲ့ကိုယ်နဲ့ဘယ်လိုမှနီးတယ်လို့မဆိုနိုင်ဘူးနော်ပတ္တရာဝန်စအားတဲ့ကအဲ့ဒါဘလောက်ဝေးတယ်လဲဆိုတာမြင်အောင်ကြည့်ပါလို့တောင်မြတ်စွာဘုရားပြောတာနော်တဘာဝချင်းမတူလို့ဝေးတယ်လို့ပြောတာနော်လူချင်းကတော့ကတ်ထိုင်ရင်ထိုင်ရင်ထိုင်နေမယ်ပေါ့ဟုတ်လားသို့တော့သဘောတဘာဝချင်းကမတူဘူးတဲ့နှစ်ချက်ရှိပြီနော်အနုဘန္နောပိစီအတ္တမေသောသဝိကတဝံဧဇံတို့ကိုအနိဇတ္တနိဗ္ဗုတ္တအနိဗ္ဗုတောဂိတောသောဝိတဂေရတ္တပတ္တယဝံသအာရကဟောဂိတောသောဝိတဂေရတ္တမြတ်စွာဘုရားကဝိတဂေရတ္တဂေရဆိုတဲ့မက်မောခြင်းကင်းတော်မူတယ်တဲ့မြတ်စွာဘုရားကမက်မောတယ်ဆိုတာမရှိနော်ဘလောက်မက်မောစရာကောင်းတဲ့အရာကိုတွေ့လို့မှမမက်မောနော်ဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်ကဂိတ်တော်တော်တယ်နော်အဲ့ဒီပုဂ္ဂိုလ်ကမက်မောမှုအာကြီးနေတယ်ဒါဆိုလို့ရှိရင်မြတ်စွာဘုရားနဲ့သူနဲ့ကတဘာဝချင်းမတူတော့ဘူးနော်တဘာဝချင်းမတူတဲ့အတွက်ကြောင့်အလွန်ဝေးသွားတယ်တဲ့အဲ့ဒါပိဋကပေါင်းသူတော်ကောင်းတို့မြတ်စွာဘုရားရဲ့ဒေသနာတွေဆိုတာကနော်ကောင်းစီခြင်းလို့ကောင်းမြတ်မှုဘက်ကိုရောက်အောင်ဒါဟောတာပါပဲဒါဒီအချက်မှမြတ်စွာဘုရားရဲ့ကောင်းမြတ်မှုတွေကိုပြပြီးတော့ကိုယ့်ရဲ့ကောင်းခြင်းနဲ့စိတ်ကိုကြီးထွားလာအောင်တော့စူးစမ်းဖို့မလိုဘူးလားအဲအလိုစူးစမ်းမဲ့နေရာမှာလည်းပဲဒီစကလုံးလေးတွေဟာတွန်းအားပေးမယ်လို့တော့ဦးဇင်းကထင်တယ်ဟုတ်လားဒါကြောင့်ပထမဒီကထာလေးပေးတဲ့ပေါ့သူတော်ကောင်းတို့အလွတ်ရမယ်ဆိုရင်အတော်ကောင်းပြီနော်အနုဘန္နောပိစီအတ္တမေသောဇဝိကတဝါဧဇာနုကောအနိဇတ္တနိဗ္ဗုတ္တအနိဗ္ဗုတ္တောဂိတောသောဝိတာဂေရတ္တပတ္တယဝံသအာရကနော်လူကမြတ်စွာဘုရားနောက်ကိုကပ်ပြီးတော့လိုက်နေတော့လည်းပဲအလိုဆန္ဒတွေရှိနေမယ်ဆိုရင်မြတ်စွာဘုရားကအလိုဆန္ဒကင်းတဲ့အတွက်ကြောင့်အဲ့ဒီလူနဲ့မြတ်စွာဘုရားနဲ့မတူဘူးဝေးတယ်ဟုတ်လားလူကမြတ်စွာဘုရားရဲ့နောက်ကိုကပ်လိုက်နေပါတော့လည်းပဲမြတ်စွာဘုရားကအလွန်ငြိမ်းချမ်းတော်မူတယ်အဲ့ဒီပုဂ္ဂိုလ်ကအလွန်ကိုမငြိမ်းမချမ်းဖြစ်နေတယ်ဆိုရင်အဲ့ဒါမြတ်စွာဘုရားနဲ့ဝေးတယ်ဟုတ်လားလူကမြတ်စွာဘုရားရဲ့နောက်ကိုကပ်ပြီးတော့လိုက်နေပါတော့လည်းပဲမြတ်စွာဘုရားရဲ့တန်တမာမမောမှုဆိုတာဘာမှမရှိဘူးသူကမေမောမှုတွေရှိနေမယ်ဆိုရင်တော့တဘာဝချင်းမတူလို့အလွန်မှဝေးတယ်တဲ့ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့နီးတယ်ဝေးတယ်ဆိုတာအမြင်ကိုကြည့်ပြီးတော့ပြောတာမဟုတ်ဘူးသူ့ရဲ့တဘာဝကိုကြည့်ပြီးတော့ပြောတာဟုတ်ရဲ့လားတော့တဘာဝချင်းမတူရင်ဝေးတယ်တက်ချင်းမတူရင်ဝေးတယ်အဲ့တော့ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့တစ်ခါတည်းဟိုဒီဒေသနာလေးနဲ့ပတ်သက်ပြီးတော့နည်းနည်းကြည်ကြည်ပြင်းပြင်းစဉ်းစားကြည့်ပါလားလူတွေလည်းပဲတယောက်နဲ့တယောက်တချို့ဓာတ်ချင်းမတူဘူးဓာတ်ဆိုတာကစိတ်ဓာတ်ကိုဒီနေမှာရည်ရွယ်ပြောတာပါစိတ်ဓာတ်ကမတူဘူးနော်တချို့ကတစ်မျိုးဟာတချို့ကတစ်မျိုးနော်စိတ်ဓာတ်ချင်းမတူဘူးဆိုလို့ရှိရင်ပေါင်းလို့လည်းမရဘူးနီနီဆက်ဆက်ဟိုပေါင်းတင်ဆက်ဆံဖို့လည်းမလွယ်ဘူးပေါ့ဟုတ်ရဲ့လားအေးဒါကြောင့်ပေးတတ်ပေါင်းသူတော်ကောင်းတို့ဘုရားနဲ့ဝေးတယ်ဆိုတဲ့နေရာမှာဒီအချက်ကလေး၃ချက်ကိုလည်းပဲကင်ပြီးတော့စဉ်းစားတည်ရမယ်ပေါ့နော်မြတ်စွာဘုရားက အလိုဆန္ဒဆိုတဲ့တုံ့လွတ်မှုတဏှာကင်းတယ်။နော်မြတ်စွာဘုရားကအလွန်မှငြိမ်းချမ်းတယ်။မြတ်စွာဘုရားမှာမက်မောမှုဆိုတာမရှိဘူး။သုံးချက်နော်။အေးကိုကအလိုဆန္ဒဆိုတဲ့တုံ့လွတ်တဲ့တဏှာတွေရှိမယ်။ဟုတ်လား။မငြိမ်းချမ်းတဲ့သဘောတွေရှိမယ်။မက်မောတဲ့သဘောတွေရှိမယ်ဆိုရင်အဲ့ဒီရှိနေတဲ့အခိုက်အတန့်မှာတော့အဲ့ဒါမြတ်စွာဘုရားနဲ့ကိုယ်နဲ့နှီးလို့မရဘူး။ဟုတ်လား။ဝေးနေတယ်။နော်ဒါကြောင့်ပေးတဲ့ပေါင်းတော်ဒါဘုရားနဲ့ဝေးတာကိုဂါထာလေးနဲ့တမျိုးပြောတယ်ပေါ့မြတ်စွာဘုရား။နောက်နီးရဆိုတာကိုဘယ်လိုပြန်ပြီးတော့ပြောပြန်လို့ဆိုတော့ယောဇဓမ္မမပိညာယဓမ္မမညာယပန္တိတောရဟရောဝနိဝတိစအနိစ္စောဥပသမတိအနိစ္စောဥပသမတိဟောဒီလောကကြီးမှာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေပညာရှိပေါ့နော်ပညာရှိဆိုတာအမှန်ကိုအမှန်တိုင်းသိတဲ့လူကိုပညာရှိလို့ခေါ်တာ။အေးအဲ့ဒီဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဟာဓမ္မမင်ညာမပိညာယရောစဓမ္မမပိညာယဓမ္မမင်ညာယပဏိတောဟောတရားကိုသူသိတယ်တဲ့ဓမ္မမပိညာယတရားကိုအပိညာယထူးသောဉာဏ်ဖြင့်သိတယ်ဟောတစ်ချက်ပြောတယ်နောက်ဉာဏ်ရှိတဲ့လူဆိုတာတရားကိုထူးသောဉာဏ်ဖြင့်သိတယ်နောက်ရောစဓမ္မမပိညာယဓမ္မမင်ညာယပဏိတောဓမ္မအင်ညာယဟောနောက်ထပ်တရားကိုတခါပိုင်းခြားပြီးတော့သိတယ်တဲ့ဟုတ်နှစ်မျိုးပြောတယ်နော်တရားကိုသိတာကိုဘယ်နှမျိုးပြောလို့နှစ်မျိုးပြောတယ်ပထမအဘိညာယဆိုတဲ့ထူးသောဉာဏ်ဖြင့်သိတယ်ဆိုတာကဒီသစ္စာလေးပါးတရားကိုဝိပဿနာဉာဏ်နဲ့သိတာကိုပြောတာတဲ့နော်တည့်တယ်ပြောရရင်ကိုယ်ခန္ဓာရဲ့သဘောတဘာဝဖြစ်တဲ့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးကိုကောင်းကောင်းသိတယ်မြင်တယ်ပေါ့အဲ့ဒါကိုဦးဇင်းတို့အဘိညာယထူးသောဉာဏ်ဖြင့်သိတယ်နော်ဖြစ်ပေါ်နေတဲ့သဘောဝတရားတွေဟာပြစီချုပ်ပြောက်သွားတာပဲဆိုတဲ့အနိစ္စလက္ခဏာကိုသူကောင်းကောင်းသိမယ်။အဲ့လိုအနိစ္စကိုသိပါများလို့ဟောဒလဇက်ဖြစ်ပေါ်ပြောင်းလဲနေတဲ့အရာတွေကတကယ်တမ်းကတော့အကောင်းမဟုတ်ဘူးဆိုပြီးတော့ဟောဒုက္ခလက္ခဏာကိုသူသိတယ်ပေါ့။ဟုတ်လား။ဒါတွေဟာအကြောင်းအကျိုးသဘာဝတရားတွေပဲ။ကိုယ်ဘာမှဝင်ပြီးတော့ဒါကိုဟိုကောင်းအောင်မပြစီအောင်လုပ်လို့မရပါလားဆိုတဲ့ကိုယ်စိုးကိုယ်ပိုင်မဟုတ်တဲ့အနတ္တသဘောကိုလည်းပဲသူသိမယ်ပေါ့။ဟုတ်လား။အဲ့ဒါလို့ဒီတရားတွေကိုဝိပဿနာဉာဏ်နဲ့ထူးသောဉာဏ်ဖြင့်သူသိတယ်။အဲ့လိုထူးသောဉာဏ်ဖြင့်သိပါများလာတဲ့အခါကျတော့ဟောဓမ္မမင်ညာယနော်တရားကိုပိုင်းခြားပြီးတော့သိလာတယ်။ပိုင်းခြားပြီးတော့သိတယ်ဆိုတာကအရိယာမဉဏ်နဲ့သိတာကိုပြောတာတဲ့။ဟုတ်လား။အရိယာမဉဏ်နဲ့သိတယ်ဆိုတာကသစ္စာလေးပါးကိုတပြိုင်တည်းထဲထူးထွင်းပြီးတော့သိတာပေါ့။သူကတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိထက်မြက်တဲ့ဉာဏ်နဲ့တရားကိုသိသွားတာပေါ့။နော်တဲ့တဲ့ဦးဇင်းတို့လူငယ်တွေနားလည်အောင်ပြောရရင်နောက်ခန္ဓာမှန်သမျှဘဝမှန်သမျှဆင်းရဲခြင်းဒုက္ခသာဖြစ်တယ်လို့ဒုက္ခသစ္စာကိုသူတကယ်သိရဲ့ပေါ့နော်အေးလောဘတရားဟာဒုက္ခအလုံးကိုဖြစ်စေတဲ့အရာလို့သမုဒယသစ္စာကိုသူတကယ်နားလည်တယ်ဒုက္ခကိုတကယ်သိပြီးတော့သမုဒယသစ္စာကိုလည်းသူပယ်ရှားနိုင်တယ်ပေါ့ဟုတ်လားဒုက္ခကိုဒုက္ခလို့သိတယ်ဆိုလို့ရှိရင်သမုဒယသစ္စာဆိုတာဒါပယ်ပြီးသားဖြစ်တယ်လို့မဆိုနိုင်ဘူးလားတော့ဒုတိယသစ္စာကိုပယ်တယ်သမုဒယသစ္စာကိုပယ်တယ်ဆိုလို့ရှိရင်ဒီအပုဒ္ဒအလောင်းတဲ့သဘောဖြစ်တဲ့သမုဒယသစ္စာကိုပယ်တဲ့အတွက်ကြောင့်အပူမရှိလို့ဒါအေးတဲ့သဘောနော်လှုပ်ရှားမှုတဲ့မရှိတဲ့မရှိလို့မဟုတ်လားငြိမ်သက်တဲ့သဘောရှုပ်ထွေးမှုမရှိလို့ရှင်းလင်းတဲ့သဘောလို့ဘိသက်ပေါင်းသူတော်ကတော့နည်းနည်းလေးစဉ်းစားကြည့်မယ်ဆိုရင်မသိနိုင်ဘူးလားဆိုလိုတာကသမုဒယသစ္စာကိုပယ်မယ်ဆိုလို့ရှိရင်ဒါချမ်းသာတဲ့သဘောဒါနိရောဓသစ္စာနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတာနော်ဘိသက်ပေါင်းသူတော်ကတော့ဆက်ဆက်ပြီးတော့တွေးစရာလေးတွေပေါ့နော်အေးအဲ့ဒါလိုသစ္စာ၄ပါးကိုတပြိုင်တည်းထိုးထွင်းပြီးတော့သိတယ်။အဲ့ဒါကိုကြာတော့အင်ညာယနော်တရားတွေကိုပိုင်းခြားပြီးတော့သူသိတယ်။အသေးစိတ်ကာခဏနာသိတယ်ပေါ့ဟုတ်လား။အေးအဲ့ဒါလိုပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေဟာနော်တရားကိုထူးသောဉာဏ်ဖြင့်သိတယ်။ပိုင်းခြားပြီးတော့သိတယ်။အဲ့ဒါလိုသိတဲ့အတွက်ကြောင့်တဲ့အဲ့ဒီပုဂ္ဂိုလ်ဟာရဟရောဝနိဝါဒိသံလေမတိုက်တဲ့အရက်မှရှိတဲ့အလွန်ကြီးတဲ့ရေကန်ကြီးလို့အလွန်ငြိမ်နေတဲ့။နော်တော်တဲ့တောင်ထဲမှာနော်လေငြိမ်တဲ့နေရာမှာနော်အလွန်နဲ့တဲ့ရေကန်ကြီးရှိတယ်ဆိုကြပါလေ။နော်လေငြိမ်နေတဲ့အချိန်မှာဘာမှတုန်လှုပ်မှုမရှိဘူး။အလွန်တရာအေးချမ်းကြည်လင်ပြီးတော့ငြိမ်သက်နေတဲ့သဘောရှိတယ်။နော်ဘေးတဲ့ဥမာအလွန်ကောင်းတယ်နော်။အေးအဲ့လိုပဲပညာရှိတဲ့ပုဂ္ဂိုလ်ဟာတရားကိုသိထားရင်သူ့ရဲ့စိတ်နှလုံးဟာအလွန်မှငြိမ်သက်တယ်။လေငြိမ်ရာမှာရှိတဲ့ရေကန်လို့ငြိမ်သက်နေတယ်တဲ့။ရတော်ဝနိဝတိစအနိစောဥပသမတိတဲ့ဘာဖြစ်လို့ငြိမ်းနေတာလဲဆိုတော့တုံလှုပ်တတ်တဲ့အလိုဆန္ဒဆိုတဲ့တဏှာမရှိတဲ့အတွက်ကြောင့်တဏှာငြိမ်းတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာတော့ရေခံကြီးလေမတက်ရမှာရှိတဲ့ရေခံကြီးလို့ငြိမ်းနေတယ်တဲ့။နော်ဒါတရားသိတဲ့ပုဂ္ဂိုလ်ရဲ့အနေအထားလေးကိုဒါမြတ်စွာဘုရားကတမျိုးပြောပြတယ်ပေါ့နော်။အေး ယောဇဓမ္မမပိညာယဓမ္မမညာယပန္နိတောရဟရောဝနိဝါဒေသအနိစောဥပသမတိပညာရှိတဲ့ပုဂ္ဂိုလ်ဟာတရားကိုပိုင်းခြားသိတယ်ဟောတရားကိုထူးသောဉာဏ်ဖြင့်သိတယ်ပိုင်းခြားသိတယ်ဒါကြောင့်သူရဲ့တန်တာမှာတုံ့လုတ်တဲ့အလိုဆန္ဒငြိမ့်တဲ့အတွက်ကြောင့်လေးငြိမ့်ရအရက်မှရှိတဲ့ရေကန်လို့ငြိမ့်တတ်နေတယ်ဟောအဲ့ဒီတော့ဘာဖြစ်တုံဆိုတော့ဟောဘုရားနဲ့ဤပုံကလေးဆက်ပြောလိုက်မယ်နော်အနိစောသောအနိဇတ္တနိဗ္ဗုတ္တံနိဗ္ဗုတ္တောနော်အဂိတောဝိတခေရတပတ္တယာဝံစတန္တိကေဟောမြတ်စွာဘုရားကတုံ့လုတ်တဲ့အလိုဆန္ဒဆိုတဲ့ဧဇနော်တဏတရားကင်းတယ်အဲ့ဒီပုဂ္ဂိုလ်ကလည်းတရားကိုသိတဲ့အတွက်ကြောင့်အဲ့ဒီအချိန်မှာသူကလည်းပဲဘာလို့တုံ့လုတ်တဲ့တဏကင်းနေတယ်ဒါကြောင့်မြတ်စွာဘုရားနဲ့သူနဲ့ကဓာတ်တဘာဝချင်းဘာဖြစ်သွားလဲတူသွားတယ်အနေဇောတောအနေဇတဟုတ်လားဘုရားကလည်းပဲတဏကင်းတယ်အဲ့ဒီတရားသိတဲ့ပုဂ္ဂိုလ်ကလည်းတဏအလိုဆန္ဒကင်းတယ်။ဒါကြောင့်ဘုရားနဲ့တူနေဟာသဘောဝါချင်းတူလို့နေသွားတယ်တဲ့။ဟုတ်လား။သဘောဝါချင်းတူလို့နေသွားတယ်။အာနိသောသောအာနိသတနိဗ္ဗုတ္တသံနိဗ္ဗုတ္တော။ဟောမြတ်စွာဘုရားကလည်းနိဗ္ဗုတ္တနိဗ္ဗုတ္တသံအလုံးမငြိမ်းချမ်းတော်မူတယ်။နော်မြတ်စွာဘုရားစိတ်နှလုံးမှာအပူဓာတ်အလောင်းဓာတ်ဆိုတာဘာမှမရှိဘူး။အလုံးမငြိမ်းချမ်းတယ်အဲ့ဒီပုဂ္ဂိုလ်ကလည်းပဲတရားသိတဲ့အတွက်ကြောင့်သူ့ရဲ့စိတ်ကလည်းအလွန်မှငြိမ်းချမ်းတယ်။ဒါကြောင့်ငြိမ်းချမ်းသောပုဂ္ဂိုလ်သည်ငြိမ်းချမ်းသောမြတ်စွာဘုရားနဲ့တဘာဝချင်းတူလို့အလွန်နီးပါလေတဲ့။ဟုတ်ရဲ့လား။အေးနောက်တစ်ချက်ကပါပြောလို့အခိတောသောဝိတခိရတ္တ။အဲ့ဒီပုဂ္ဂိုလ်ကမမောမှုမရှိဘူး။မြတ်စွာဘုရားကလည်းဝိတခိရတ္တမမောမှုမရှိဘူး။မမောမှုမရှိသောမြတ်စွာဘုရားနဲ့ဓတဘာဝချင်းတူလို့အဲ့ဒီမမောမှုမရှိသောပုဂ္ဂိုလ်တွေမြတ်စွာဘုရားနဲ့နေတယ်တဲ့ဒီတော့ပိဋကပေါင်းသူတော်ကောင်းတို့ကောင်းတဲ့စိတ်ကလေးတွေမိမိတန်တာမှာဖြစ်ပေါ်အောင်ကြိုးစားအထုတ်မဲ့နေရပါဒီစကားတော်လေးတွေဟာကိုယ့်ကိုအများကြီးတွန်းအားပေးမယ်လို့ဥစဉ်ထင်တယ်ဟုတ်လားအေးဒါကြောင့်ဘုရားနဲ့နေတယ်ဆိုတာမြတ်စွာဘုရားနဲ့ဓတဘာဝချင်းတူအောင်ကြိုးစားအထုတ်နိုင်မှမြတ်စွာဘုရားနဲ့နေတယ်လို့ဆိုတာဟုတ်လားအဲ့တော့ဒီနေရာမှာမြတ်စွာဘုရားနဲ့ဓတဘာဝချင်းတူပုံလေးကိုဘယ်နှမျိုးပြောထားတော့သုံးမျိုးပဲပြောတယ်နော်စောတော်ကမြတ်စွာဘုရားနဲ့ဓတဘာဝမတူပုံကိုလည်းဒါသုံးမျိုးပဲပြောတာနော်နော်တဏှာရှိမယ်မငြိမ်းချမ်းမှုမမောမှုရှိမယ်ဒါဆိုရင်ဘုရားနဲ့ဝေးတယ်နော်တဏှာမရှိဘူးငြိမ်းချမ်းမှုရှိတယ်မမောမှုမရှိဘူးဆိုရင်တော့ဒါမြတ်စွာဘုရားနဲ့နေတယ်ဟုတ်ရဲ့လားအေးဒါကြောင့်ပေးတော်သူတော်ကောင်းတို့ဒီလိုဒေသနာမျိုးလေးတွေကိုခေါင်းထဲမှာထည့်ထားဖို့လိုတယ်ထက်ထားဖို့လိုတယ်ဆိုတာကမကြခဏကိုယ့်ကိုယ်ကိုစိတ်သိကြည့်တင်တာပေါ့ဟုတ်လားငါမှဘလို့စိတ်သက်တည်ဖြစ်နေလို့အဓိကကတော့စိတ်ပဲเนาะအေးကိုယ်စိတ်ထဲမှာဘလို့ဟာတွေဖြစ်နေလို့ဘလို့တွေများတွေးနေလို့ဘာတွေများဖြစ်နေလို့ဆိုတာကိုစိတ်သိကြည့်ပြီးတော့ဒီဒေသနာတော်မှာလည်းဒေသနာတော်နဲ့အညီညှိနှိုင်းပြီးတော့ကြည့်ရအောင်ဟောဒါဆိုရင်တော့ငါဖះနဲ့ဝေးပြန်ပြီဟောဒါဆိုရင်တော့ငါဖះနဲ့နှီးပြန်ပြီဟောဒါဆိုလို့ရှိရင်ဒကာတော်တို့ဦးဇင်တို့ဖះနဲ့နှီးဖို့ဆိုတဲ့အတွေးကလေးနဲ့ကောင်းအောင်ကြိုးစားတဲ့နေရာမှာအများကြီးအထောက်အကူပြုပြီးတော့နောက်ကောင်းဖို့အတွက်အများကြီးတွန်းအားပေးပြီးတော့ဒါတော်တော်လေးကိုပဲစိတ်ထဲမှာဒေသနာကြောင့်ဖြစ်တဲ့အရာသာဆိုတာပေါ်မလာနိုင်ဘူးလားပေါ်လာနိုင်တယ်အေးဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ဖះနဲ့နေသူဆိုတာဘာကိုပြောတာတုန်းဖះနဲ့ဝေးသူဆိုတာဘာကိုပြောတာတုန်းဆိုတာတော်တော်တော့ရှင်းသွားပြီလို့ထင်တယ်နော်အေးသတ္တတော်ကယုံညံ့တဲ့နော်အည်သွေးကိုမျိုးမြင့်မြတ်တဲ့အည်သွေးကိုမျိုးဒါကိုလည်းပဲဦးရှင်တို့အကျဉ်းမြင့်ပဲပြောခဲ့တာပါတလုံးစီတလုံးစီကိုအကျေအသေးပဲဖွင့်ပြီးတော့မပြောခဲ့ဘူးပြောဖို့လည်းအချိန်မရပါဘူးဟုတ်လားအေးအခုမြတ်စွာဘုရားနဲ့ဓတဘာဝချင်းတူတယ်မတူဘူးလို့ပြောတဲ့နေရာမှာကျတော့ဘယ်နှမျိုးပြောသွားတော့သုံးမျိုးစီပြောသွားတယ်ဟုတ်လားအဲ့တော့ဒါလေးကိုထက်ချီတလဲလဲတွေးပြီးတော့ဩအလိုဆန္ဒတွေသာကြီးနေမယ်မငြိမ်းချမ်းမှုတွေသာများနေမယ်မမောမှုတွေသာများနေမယ်ဆိုတော့ငါဖះနဲ့ဝေးတယ်ဟုတ်လားအင်းအလိုဆန္ဒကိုနည်းအောင်လုပ်နိုင်မယ်ငြိမ်းချမ်းမှုရှိအောင်လုပ်နိုင်မယ်ဟုတ်လားမမောမှုကင်းအောင်လုပ်နိုင်မယ်ဆိုတော့ငါဖះနဲ့နေတယ်ဒါလေးစဉ်းစားဖို့ပါဟုတ်လားအင်းအဲ့လိုဆိုရင်ဦးဇင်းတို့နေကုန်းချုပ်ဖះနဲ့နေဖို့အတွက်ဘယ်လိုလုပ်ရမလို့အဲ့ဒီအည်သွေးတွေရှိအောင်ဘယ်လိုလုပ်ရမလို့တနည်းအားဖြင့်ဖះနဲ့မဝေးဖို့အတွက်ဖះနဲ့ဝေးချောင်းတရားတွေကင်းတော့ဘလို့လို့ရမှာလို့နော်အကောင်းဆုံးနေရာတော့သတိပဋ္ဌာန်တရားကိုအားထုတ်လိုက်ဖို့ပဲဟုတ်လားသတိပဋ္ဌာန်တရားကိုအားထုတ်နိုင်မယ်ဆိုရင်အားထုတ်နိုင်တဲ့လောက်အဲ့ဒီပုဂ္ဂိုလ်ဟာဘုရားနဲ့ဓတဘဝချင်းတူသွားမှာပဲဟုတ်လားဘုရားနဲ့ဓတဘဝချင်းတူရင်တူတဲ့လောက်ဒါဘုရားနဲ့နေရမယ်ပေါ့ ဒီနေ့မှာဘုရားနဲ့ဓာတ်တော်ဘဝတူတယ်ဆိုတာကအပြည့်အဝတူတယ်ဆိုတာပြောတာမဟုတ်ဘူးနော်အဲအပြည့်အဝတော့ဘုရားကဘုရားပဲလေဒါဘယ်လိုလုပ်ပြီးတော့မှတူလို့မရပါဘူးသို့တော်လည်းပဲနော်ဘုရားနဲ့နော်လောဘဒေါသဘုရားမောဟလောဘဒေါသမောဟမျက်စောဘုရားကကင်းနေဒီကိုယ်လည်းပဲတည်ငါပဟန်လေးပဲဖြစ်ဖြစ်ပေါ့နော်ကင်းအောင်နဲအောင်ဒါကြိုးစားမယ်ဆိုရင်ထိုက်တဲ့နဲ့တူညီမှုကတော့ရှိမသွားနိုင်ဘူးလားရှိပါနိုင်တယ်အေးအဲ့ဒါလို့ဆိုရင်ပေးသက်ပေါင်းသူတော်ကောင်းတို့အကောင်းဆုံးနေ့ကမလိုရပါဘူးသတိပဋ္ဌာန်တရားကိုကြိုးစားအထောက်ရမယ်။အဲ့တော့သတိပဋ္ဌာန်တရားဆိုတာကကိုယ့်ရှင်တို့ငြိမ်းချမ်းမှုရှိခြင်းတဲ့ပုဂ္ဂိုလ်တွေ၊နောက်နှလုံးစိတ်ဝမ်းအေးချမ်းခြင်းတဲ့ပုဂ္ဂိုလ်တွေမဖြစ်မနေကောင်းကောင်းကိုသိထားတဲ့တရားပဲ။ဟောအထုတ်တာအမထုတ်တာဆိုတာကတော့ဒုတိယအပိုင်းပေါ့။ဟုတ်လား။ပထမဦးစွာဘလို့အထုတ်ရသလဲ။ဘာလဲဆိုတာကိုတော့အရင်လေ့လာမှုအနေနဲ့ကောင်းကောင်းကိုသိထားတဲ့လို့ဦးစင်းထင်တယ်။ဟုတ်လားဘာဖြစ်လို့ဆိုဒီသတိပဋ္ဌာန်တရားဆိုတာကအလွန်ဝအကျိုးကျေးဇူးများတာကိုနော်သတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မကြာခဏဟောဖို့ပါတယ်ပေးသဘောတူတော်တို့လည်းပဲနော်သတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့အများကြီးနာယူဖို့မယ်လို့ထင်ပါတယ်ဘယ်တော့မှရိုးသွားတယ်လို့မရှိဘူးဘာလို့ဆိုတကယ်လက်တွေ့ကြပြီးတော့တကယ်ကျင့်သုံးရင်အဲ့ဒီမြတ်စွာဘုရားပြောခဲ့တဲ့အကျိုးကျေးဇူးတွေဟာတကယ်ရမှာမဟုတ်လို့ပဲနော်ဒါကြောင့်မြတ်စွာဘုရားကဟောသတိပဋ္ဌာန်တရားကိုဟောတဲ့နေရာမှာသတိပဋ္ဌာန်တရားကိုဘလို့အားထုတ်ရတယ်ဘလို့ရှုမှတ်ပွားများရတယ်ဆိုတာကိုဘာမှမပြောသေးခင်မှာသတိပဋ္ဌာန်တရားကိုအားထုတ်မယ်ဆိုလို့ရှိရင်အကျိုးကျေးဇူးတွေခုနှစ်မျိုးတောင်ရနိုင်တယ်ဆိုတာကိုအရင်ပြောသွားတယ်မြတ်စွာဘုရားဟုတ်လားအဲ့ဒါသတိပဋ္ဌာန်တရားကိုအားထုတ်လို့ရှိရင်တဲ့နံပါတ်၁တတ္တနံဝိတုဒ္ဓိယနော်တတ္တဝါတို့ရဲ့တဏ္ဍာမှာပူလောင်အောင်နှိမ့်ဆက်နေတဲ့ကိလေသာတရားတွေတတ္တဝါတွေကိုအယုတ်ဆိုးအောင်အကြီးတန်အောင်အယောင်အမျိုးမျိုးဆိုးနေတဲ့ကိလေသာတွေကိုတော့အညစ်အကြေးတွေဟာလုံးဝတန့်ရှင်းဖြူရှင်သွားမယ်တဲ့။နော်သတိပဋ္ဌာန်တရားကိုကြိုးစားလို့ရှိရင်နော်ကိလေသာအညစ်အကြေးတွေဟာလုံးဝတန့်ရှင်းဖြူရှင်သွားမယ်။အဲ့လိုတန့်ရှင်းဖြူရှင်သွားမယ်လို့အကျိုးကျေးဇူးကိုပြောတဲ့နေရာမှာတော့မြတ်စွာဘုရားကဧကာယနဆိုတဲ့စကလုံးလေးတစ်လုံးကိုထည့်သုံးပြီးတော့ပြောသွား။နော်ဧကာယနဆိုတာကတကြောင်တည်းသောလမ်းလို့အဓိပ္ပာယ်ရတယ်။ဆိုလိုတာကတတ္တဝါတွေကိုယ့်ရဲ့တဏ္ဍမှာကိုယ့်ရဲ့စိတ်မှာဒီကိလေသာအငြိအကျေးကိုတကယ်ကင်းကျင်တယ်တကယ်တန့်ရှင်းကျင်တယ်ဆိုရင်ဒီသတိပဋ္ဌာန်တရားဟာရှောက်လန်းရမယ့်တကြောင်ဒီသောလမ်းဖြစ်တယ်ဒီပြင်းနီလန်းနေဖို့အသုံးချနေလို့ကတော့စိတ်နှလုံးမှာကိလေသာအငြိအကျေးဟာကင်းသွားမှာမဟုတ်ဘူးဒါကလည်းကန့်ကွက်ပြီးသားဖြစ်တယ်နော်နောက်ပြီးတော့ဒီလမ်းကိုရှောက်ရင်ဒီပန်းနိုင်ကိုဓာတ်ရဲရောက်လိမ့်မယ်နောက်ဆိုလိုတာကကိလေသာအငြိအကျေးကင်းရင်တော့ရှောက်လန်းစရာလမ်းကဒီတလမ်းပဲရှိတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဒါကိုပဲဥရှင်တို့ဧကာယနာလို့ပြောတာဟုတ်လားဒါကြောင့်သတိပဋ္ဌာန်တရားတွေပွားများအထုတ်မယ်ဆိုလို့ရှိရင်စိတ်မှာเนาะအမျိုးမျိုးအယောင်ဆိုးနေတဲ့เนาะအငြိအကြေးလို့ဆိုတဲ့ကိလေသာတရားပူလောင်မှုလို့ဆိုတဲ့ကိလေသာတရားတွေအလုံးဝတန့်ရှင်းဖြူရှင်းသွားမယ်။ဒါသတိပဋ္ဌာန်တရားကိုပွားများခြင်းကြောင့်ရရှိနိုင်တဲ့ပထမအကျိုးပေါ့။နောက်ဥရှင်တို့ဒုတိယနဲ့တတိယအကျိုးကိုပေါင်းပြီးတော့ပြောတယ်။ဘာပြောတော့ဆိုတော့တောကပရိဒေဝနာတမတိတ်ကမာရတဲ့เนาะရှိုးရင်ရင်တော့ကလည်းငိုကြွေးခြင်းပြိတေဝတို့ကိုလွန်မြောက်သွားစေနိုင်တဲ့အစွမ်းတတ္တိလည်းရှိတယ်တဲ့သတိပဋ္ဌာန်တရားကိုပွားများမယ်ဆိုလို့ရှိရင်ဟုတ်လားအဲဒီနေ့မှာဦးရှင်တို့ပေးသက်ပေါင်းသူတော်ကောင်းတို့ဒီအကျိုးကျေးဇူးကလည်းပဲအလွန်တရာမှအရေးပါတယ်လို့ဦးရှင်ထင်တယ်နော်ဘာကြောင့်လဲဆိုတော့ရှိုးရင်ရင်တော့ကလည်းငိုကြွေးခြင်းပြိတေဝဆိုတာကတခါမှတော့ဦးရှင်တို့ရဲ့တဏ္ဍာမှာရှိနေတာဗျမကြိုက်ပေမဲ့လို့ရှိနေတာရှိနေတယ်ဆိုတာကအခုလုံလုံးစေရှိနေတာကိုဆိုလိုတာတော့မဟုတ်ပါဘူးနော်ဒါပေမဲ့လို့ခုလုံးလုံးစေမရှိအောင်တောင်မှခုလုံးလုံးစေမရှိတာကမစိုးရင်တက်လို့မစိုးရင်တာမဟုတ်မငိုကြွေးတက်လို့မငိုကြွေးတာမဟုတ်စိုးရင်စရာနဲ့မတွေ့သေးလို့ငိုကြွေးစရာနဲ့မတွေ့သေးလို့မစိုးရင်ရသေးတာမငိုကြွေးရသေးတာစိုးရင်စရာငိုကြွေးစရာနဲ့တွေ့လာရင်တရားတော်တို့ရောဥစဉ်တို့ရောစိုးရင်ကြရအောင်မယ်ငိုကြွေးကြရအောင်မယ်စိုးရင်စရာနဲ့တွေ့လာရင်ဆိုတာကလည်းပဲမတွေ့ဘူးဆိုတာဘယ်တော့မှမရှိဘူးစိုးရင်စရာနဲ့တွေ့တယ်ဆိုတာဘာတော့ဆိုတော့ပျက်စီးမှုကိုပြောတာပါဟုတ်လားကိုမျက်နှိုးတဲ့အရာတွေပျက်စီးပြီဆိုတာနဲ့တချို့ဆိုရင်ပျက်စီးတော့မယ်လို့အရေးအယံပြလိုက်တာနဲ့အချက်ပြလိုက်တာနဲ့ပဲတောက်လျှောက်တန့်ပြီးတော့စိုးရင်ကြတော့တာငိုကြွေးကြတော့တာဟုတ်ရဲ့လားအဲ့တော့ဒကာမတို့ဦးကြီးတို့တွေကပျက်စီးမဲ့အရာတွေရဲ့အပေါ်မှာဆွဲလန်းမှုမမောမှုကလည်းပဲဒင်းပြီးကြက်ပြီးရှိနေတာဆိုတော့အဲ့ဒါဒီပင်နဲ့စိုးရင်ခြင်းရဲ့အကြောင်းငိုကြွေးခြင်းရဲ့အကြောင်းပဲတကယ်တမ်းကတော့ဟုတ်လားပျက်စီးမဲ့အရာတွေရဲ့ပုံမှာဆွဲလန်းထားတာရှိတယ်။အဲ့ဒါဒီပင်လျင်စိုးရင်ခြင်းကိုကြွေးခြင်းရဲ့အကြောင်းပဲ။အဲ့တော့စိုးလိုတာကသတိပဋ္ဌာန်တရားကိုအထုတ်မယ်ဆိုလို့ရှိရင်အဲ့ဒီပျက်စီးမဲ့အရာတွေပျက်စီးလာပြီဆိုတဲ့အခြေစိုးရင်ကြတွေ့လာပြီငိုစရာတွေ့လာပြီပေါ့နော်။ အဲ့ဒီလိုအခြေမျိုးမှာတော့မှစိုးရိမ်မှုမရှိငိုကြွေးမှုမရှိဘဲနဲ့အေးချမ်းသာနေနိုင်လိမ့်မယ်ဟုတ်လားဒါကြောင့်အာမကုတ်တိုက်ဖို့လားအေးသောကပရိဒေဝကိုပျောက်ဖို့ဆိုတာကစည်းဝဲတောက်လို့ရတဲ့ကိစ္စမဟုတ်ဘူးဗျဟုတ်လားတကယ်တမ်းတွေ့လာပြီဆိုလို့ရှိရင်လူတွေဟာအဲ့ဒီချင်းချင်းမှာကပ်ပြီးတော့တရားချလို့လည်းရတာမဟုတ်ဟုတ်လားဒါကြောင့်တတိပဋ္ဌာန်တရားကိုကြိုကြိုတင်တင်အထုတ်ထားခြင်းဒီသာလည်းစိုးရိမ်စရာငိုကြွေးစရာနဲ့တွေ့လာတဲ့အခါမှာစိုးရိမ်မှုငိုကြွေးမှုမရှိဘဲနဲ့တည်တည်ငြိမ်ငြိမ်အေးချမ်းသာတသက်သာသာနေနိုင်ပါဒါကိုယ်ကိုယ်တိုင်မစိုးစားလို့ဒီအကျိုးကျေးဇူးကဘယ်ကမှရမှာမဟုတ်အေးဒါကြောင့်မြတ်စွာဘုရားကတတိပဋ္ဌာန်တရားကိုအထုတ်မယ်ဆိုလို့ရှိရင်စိုးရိမ်ခြင်းငိုကြွေးခြင်းတို့ကိုလွန်မြောက်သွားစေလိမ့်မယ်နော်နောက်ပြီးတော့လေးခုမြောက်နဲ့ငါးခုမြောက်အကျိုးကိုလည်းပေါင်းပြီးတော့ပြောတယ်အဲ့ဒါကဘာလို့ဆိုတော့ဒုက္ခဒေါမနတဏ္ဍအထင်ကမာယကိုရှင်ရခြင်းဒုက္ခနဲ့စိတ်ရှင်ရခြင်းဒေါမနတတရားတို့ကိုချုပ်ငင်းသွားစေလိမ့်မယ်တဲ့။နောက်သတိပဋ္ဌာန်တရားကိုအထုတ်လို့ရှိရင်ဒုက္ခဒေါမနတလုံးဝချုပ်ငင်းသွားမယ်တဲ့။ချုပ်ငင်းနိုင်သည့်အဆင့်ထိရောက်အောင်အထုတ်မယ်ဆိုတော့ချုပ်ငင်းမယ်ပေါ့။ဆိုရမှာဆိုသတိပဋ္ဌာန်တရားကိုအထုတ်လို့အရဟတမဏ္ဍအရဟတဘုံဉာဏ်ကိုရခဲ့မယ်ဆိုရင်ဒီဘဝသုတိရဲ့အချမ်းမဲမှာနောက်ထပ်ဘာဒုက္ခမှဖြစ်စရာအကြောင်းမရှိတော့ဘူး။သတိပဋ္ဌာန်တရားကိုအထုတ်လို့အကယ်၍မြတ်အနာဂမိမဉ္ဇဉ်ဖွဉ္ဇဉ်ကိုရအောင်လုပ်နိုင်မယ်ဆိုရင်တော့ဒီဘဝမှာတင်ကိုပဲဘာဒေါမနတ္တမှဖြစ်เสียအကြောင်းမရှိတော့ဘူးအနာဂမ်ဖြစ်ရင်ဒေါမနတ္တပေးတာပေါ့နော်ဒါကတော့ဥရှင်တို့သတိပဋ္ဌာန်တရားရဲ့အထွတ်အထိပ်အကျိုးကျေးဇူးပေါ့အဲ့ဒီအဆင့်ရောက်အောင်အထုတ်နိုင်ရင်တော့အဲ့ဒီအကျိုးကျေးဇူးရမယ်ဒါမှမဟုတ်ဥရှင်တို့အဲ့ဒီအဆင့်ရောက်အောင်အမထုတ်နိုင်သေးတောင်မှနော်သတိပဋ္ဌာန်တရားကိုတကယ်ဆွဲဆွဲမြဲမြဲအထုတ်မယ်ဆိုလို့ရှိရင်တုံယုံတန်ယုံဒုက္ခတွေကရော့တော်မှာအမှန်ပဲတုံယုံတန်ယုံဒေါမနတတရားတွေလည်းပဲရော့တော်မှာအမှန်ပဲဆိုကြပါစို့သတိပဋ္ဌာန်တရားကိုအားထုတ်လို့ယောဂါတွေပျောက်သွားတယ်ဆိုတာတွေကြားဖို့တယ်မို့လားနော်ဦးဇင်းတို့မာဇီစရောကြီးရဲ့တက္ကသိုလ်ဝိပဿနာတရားတော်ဆိုတဲ့အစာအုပ်ထဲမှာမှတ်တမ်းတင်ထားတာတွေအများကြီးရှိတယ်နော်ဆရာဝန်ကဘယ်နေ့ဘယ်ရက်ခွဲရလိမ့်မယ်မဖြစ်ဘူးလို့အတိအကျပြောထားတယ်အာတရားဖျက်ရင်ပဲသေတော့မယ်ဆိုပြီးတော့မခွဲရလို့တရားတော်အားထုတ်ပြီးမှဆရာဝန်သွားပြယောဂါကမရှိတော့အဲ့လိုမျိုးဖြစ်တာလေးလည်းပတ်တန်းတင်လာတာရှိတယ်။အဲ့တော့ဦးဇင်းကပြောချင်တာကဘာလို့ဆိုတော့သတိပဋ္ဌာန်တရားကိုအားထုတ်လို့ရှိရင်ဒုက္ခဆိုတဲ့ခန္ဓာကိုယ်ရဲ့ဆင်းရဲခြင်းဟာတော့ပျောက်ငြိမ်းတဲ့အဆင့်ရောက်သွားနိုင်တယ်လို့အ ਨੇ ဆုံးတော့ယော့ပါသွားတာတော့တေချာပေါင်းရှိနေဆိုတာကိုယုံကြည်ထားဖို့ပေါ့နော်။အေးနောက်ပြီးတော့ဦးဇင်းတို့သတိပဋ္ဌာန်တရားကိုအားထုတ်ရင်ဒေါမနတတရားတော့အနာဂတ်မဖြစ်လို့မချုပ်ငြိမ်းသေးတောင်မှတယုံတယုံစိတ်တူစရာကိစ္စကသတိနဲ့နေတဲ့ပုဂ္ဂိုလ်တယောက်အတွက်နောက်စိတ်တူစရာဖြစ်မှာမဟုတ်ဟုတ်လားဆိုကြပါစို့တယောက်နဲ့တယောက်အည်သွေးချင်းကမတူဘူးဗျနောက်ဖြစ်ကြတာချင်းတူတယ်တွေ့ကြတာချင်းတူတယ်တချို့ကဟာမခံမရနိုင်အောင်ကိုပြင်းပြင်းထန်ထန်ဒေါသဖြစ်ကြတယ်တချို့ကအေးအေးဆေးဆေးနေနိုင်တယ်ဒါဘာကွာသွားတာလဲဆိုတော့သူ့ရဲ့စိတ်ဓာတ်အည်သွေးကွာသွားတာပေါ့ဟုတ်လားအဲ့ဒီလိုဒေါသမဖြစ်အောင်နောက်စောင့်ရှောက်နိုင်တဲ့တွေးနိုင်တဲ့အည်အသွေးမျိုးကိုသတိပဋ္ဌာန်တရားကိုအထောက်ရင်ရနိုင်တယ်ဆိုလိုတာကတိနဲ့အနေကြတဲ့ပုံကိုယ်ဒီဆွဲမြဲမှုရှိတဲ့ပုံကိုယ်ဒီတုံယုံတယုံစိတ်တူစရာကိစ္စကသူ့အတွက်စိတ်တူစရာမဟုတ်ဟုတ်လားအေးအဲ့ဒါမျိုးမရခြင်းဘူးလားရခြင်းတယ်ဒါပေမဲ့ရခြင်းတွေကိုလည်းတော့ရမှာမဟုတ်ဘူးเนาะအေးအဲ့တော့ဒုက္ခဒေါမနတဆိုတဲ့ကိုရှင်ရဲ့ခြင်းစိတ်ရှင်ရဲ့ခြင်းဒုက္ခဒေါမနတတရားတွေကိုချုပ်ငင်းသွားစေနိုင်တဲ့အစွမ်းတတ္တိရှိတယ်တဲ့သတိပဋ္ဌာန်တရားဟုတ်လားအေးနောက်ဦးဇင်းတို့6ခုမြောက်နဲ့9ခုမြောက်အကျိုးအဲ့ဒါကိုကြတော့မြတ်စွာဘုရားကပေါင်းပြီးတော့ဟောပြန်တယ်။ညာယတ္တအဓိကမာယနိဗ္ဗာနတ္တသစ္စိကိရိယာယဟုတ်လား။ညာယတ္တအဓိကမာယဆိုတာကအရိယမဉ္ဇဉ်ကိုရမယ်လို့ပြောတာ။ပရိပဒံတရားကိုအထုတ်လို့ရှိရင်နိဗ္ဗာနတ္တသစ္စိကိရိယာယဆိုတာကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်လို့ပြောတာ။ဟုတ်လား။ဒီနေ့မှာဦးရှင်တို့အရိယမဉ္ဇဉ်ကိုရမယ်ဆိုရင်လည်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုတာပါပဲ။နောက်အရိယမဉ္ဇဉ်ဆိုတာကလည်းပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတယ်ဘာဖြစ်လို့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတ်လိုက်မယ်လို့တစ္ဆိကိရိနိဗ္ဗာန်တတ္တတစ္ဆိကိရိယာရလို့ခုနှစ်ခုမြောက်အကျိုးကိုဘာလို့ဆက်ဟောတယ်လဲအဲ့ဒါကဖူညံနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတ်တာကိုရည်ရွယ်ပြီးတော့ဟောတာတဲ့ဟုတ်လားညာယတ္တအဓိကမာယဆိုတာကမဲ့ညံနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတ်တာနိဗ္ဗာန်တတ္တတိယာယဆိုတာကဖူညံနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတ်တာမတူဘူးနော်ဦးဇင်းတို့အရိယမဲ့ညံနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတ်တယ်ဆိုတာကတစ္ဆာလေးပါးကိုထွန်းထွန်းသိအရိယာမဉ္ဇဉ်ဆိုတာကအရိယာမဉ္ဇဉ်တစ်မျိုးဟာတတန်တရာလုံးမှာတစ်ချိန်ပဲသူကဖြစ်ခွင့်ရှိဟုတ်လားသူကအလွန်မှစွန့်တယ်အရိယာမဉ္ဇဉ်ဆိုတာကဘာလို့စွန့်တယ်လဲဆိုတော့ကိလေသာတွေကိုသူအပိုင်းနဲ့သူအပိုင်းလိုက်သူကအပြည့်သက်ပယ်ရှားပေးနိုင်တဲ့အစွမ်းတတ္တိရှိတယ်ဟုတ်လားအဲ့ဒါအရိယာမဉ္ဇဉ်ရဲ့အစွမ်းပဲဒ တချိန်နဲ့ဖြစ်ပြီမလို့သူကအလွန်မအစွမ်းတတိထမြက်တယ်ပေါ့။ဦးဇင်းတို့အရိယာမေညာဆိုတာ၄ပါးရှိတယ်လေ။သောတပတ္တိမေ၊တဂရဂามိမေ၊အနာဂามိမေ၊အရဟတမေ။အဲ့ဒီအရိယာမေညာ၄ပါးထဲမှာဟောအစစ်အနေဆုံးလို့ဆိုတဲ့အောက်ထစ်ဆုံးလို့ဆိုတဲ့သောတပတ္တိမေညာဒီပင်လေးဘလောက်စွမ်းလဲစဉ်းစားကြည့်။နော်။သက္ကာယဒိဋ္ဌိဆိုတဲ့နော်ထင်ရှားရှိတဲ့ယုံနာကိုပဲငါပဲသူပဲလို့ထင်ပြီးတော့ငါဇွဲသူဇွဲပုဂ္ဂိုလ်တတ္တဝါဇွဲလို့ဆိုတဲ့အဲ့ဒီတက္ကာယဒိဋ္ဌိအစွဲမှားကြီးကိုတခါတည်းအမြစ်ပြတ်ပဲတက်ပြစ်နော်နောက်ပြီးတော့ဝိသိကိစ္စလို့ဆိုတဲ့ယတနာမြတ်သုံးပါးနဲ့ပတ်သက်ပြီးတော့သူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့ယုံမတန်တရားတွေနဲ့ဒုလောပြတော့ပြီးတော့ဆုံးဖြတ်ချက်မချနိုင်တဲ့ဒီတန်တရားသဘောတွေကိုလည်းပဲတခါတည်းအပိသပယ်ရှားပြစ်တယ်ဟောတက္ကာယဒိဋ္ဌိနဲ့ဝိသိကိစ္စကိုအပိသပယ်ရှားပြစ်တယ်အဲ့ဒါဘဇုရဲ့အစွမ်းလုံးဆိုတော့သောတပတ္တိမေညာရဲ့အစွမ်းဟောအဲ့ဒီတက္ကာယဒိဋ္ဌိနဲ့ဝိသိကိစ္စကိုပယ်တတ်တဲ့အတွက်ကြောင့်အဲ့ဒီတက္ကာယဒိဋ္ဌိနဲ့ဝိသိကိစ္စကြောင့်ဖြစ်ပေါ်လာမဲ့ငရေတလိဆံပိတာအတုရကေဆိုတဲ့အလွန်ဆိုးတဲ့ဘဝဆိုးဒုက္ခဆိုးတွေကိုတခါတည်းပယ်ရှားပြန်ရောက်သွားတယ်။အဲ့ဒါဘဇုအစွမ်းတော်ဆိုတော့အရိယာမေညာရဲ့အစွမ်းပဲ။ဟုတ်လား။နောက်ဆုံးအစစ်အမြင်ဆုံးအရတ္တမေညာရမယ်ဆိုရင်တော့ကိလေသာမှန်သမျှအကုန်ကိုပယ်တတ်ပြန်မယ်။လက်ကျန်မထားတော့ဘူးပေါ့။ဒါကြောင့်ကိလေသာအကုန်ကုန်တဲ့အတွက်ကြောင့်ကိလေသာကြောင့်ဖြစ်မဲ့ဒုက္ခတွေလည်းအကုန်လုံးသူကပယ်ရှားပြန်ရောက်တယ်။ဒါဘုရားအစွမ်းတော်လို့မေးရင်အရိယာမေညာရဲ့အစွမ်းအဲ့ဒါလောက်အစွမ်းတတ္တိရှိတဲ့အရိယာမေညာကိုသတိပဋ္ဌာန်တရားကိုအထောက်ရင်းနဲ့ရနိုင်လေဟုတ်လားအေးဒါ6ခုမြောက်အကျိုးပေါ့နော်အေးနောက်9ခုမြောက်ကပါတော့နိဗ္ဗာန်တသစ္စိကိရိယာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုမယ်အဲ့ဒါကဘာနဲ့မျက်မှောက်ပြုမှာလို့ပြောခဲ့လဲဖူဉဏ်နဲ့မျက်မှောက်ပြုမယ်ဆိုလိုတာကတည့်တယ်ပြောရင်ဖူဝင်စားပြီးတော့နေနိုင်တယ်ပေါ့ဖူဉဏ်ဆိုတာကတော့ကျင့်ဖတ်များစွာဖြစ်အောင်လုပ်လို့ရတယ်လို့ဆိုတယ်ဟုတ်လားမသေးခင်ဒီဘဝမှာတင်ကိုပဲနော်နိဗ္ဗာန်ချမ်းသာကိုဖွဉံနဲ့ဟုတ်လားမျက်မှောက်ပြုပြီးတော့သူခံစားပြီးတော့နေလို့ရတယ်အလွန်မတားအံ့ဩစရာကောင်းနေဟိုမျက်နှိုးစရာအကောင်းဆုံးချမ်းသာလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အေးအဲ့ဒါလို့အရိယာပုဂ္ဂိုလ်ကြီးတွေဟာနော်ဖွဉံနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့ဖွဝင်စားပြီးတော့နော်ဘဝဒုက္ခတွေကနေပြီးတော့လွတ်ငြိမ်းနေဒီနိဗ္ဗာန်ချမ်းသာကိုသူတို့ခံစားပြီးတော့နေတယ်ဆိုတာအဲ့ဒါဖွဉံနဲ့ခံစားတာပဲမညာဆိုတာတကြိမ်မဖြစ်တာလို့ပြောခဲ့တာဟုတ်ဟုတ်လားအဲ့လိုဖူဉံတဲ့နိဗ္ဗာန်ကိုမကြာခဏဝင်စားပြီးတော့နေနိုင်ခြင်းတယ်ဆိုရင်လည်းပဲဘာလို့လုပ်ရသတိပဋ္ဌာန်တရားကိုလုပ်ရမယ်ဟုတ်လားဒါပေမဲ့ဥစဉ်တို့ဒီနေရာမှာဖူဉံဆိုတာကအရိယာမညာကိုရပြီးရင်တော့သူကတေချာပေါင်းရတာပါတော့မညာရဲ့အခြားမဲ့မှာဖူဉံဆိုတာတတ်မဖြစ်ဘူးလားဖြစ်တယ်အဲ့ဒါကိုပဲဥစဉ်တို့တရားကုံတော်6ပါးထဲမှာအကာလီကောဆိုတာအဲ့ဒါကိုပြောတာတော့အခါမနဲ့အကျိုးပေးတယ်ဆိုတာဘာမှကိုမချဘူးမညံပြီးရင်ဖို့ညံတန်းရဟုတ်လားအဲ့ဒီအချိန်မှာမရအောင်ဘယ်သူကမှဘယ်လိုမှလုပ်လို့မရဘူးဒါကြောင့်မက်ပုတ်ကိုမြင့်မို့တောင်းနဲ့ဖိတက်တောင်းမှမသေးဘူးဆိုတာအဲ့ဒါကိုပြောတာနော်မညံရပြီးရင်ဖို့ညံကိုတန်းကိုရကိုရမယ်ပြီးမှဖို့ညံရပြီးမှတော့တည်ခြင်းတည်မယ်ပေါ့ဟုတ်လားအေးဒါကြောင့်ပေးတဲ့ပေါင်းတော်တို့အစွမ်းတတိထက်မြက်လာတဲ့အရိယာမညံကိုရခြင်းနဲ့ဆိုရင်လေသတိပဋ္ဌာန်တရားသည်ရှောက်နှံ့ရမယ်တကြောင်လည်းတော့လမ်းဟုတ်လားเออဒီမသေးခင်မှာကိုပဲနိဗ္ဗာန်ချမ်းသာကိုဖွဉံနဲ့ဝင်စားပြီးတော့နေနိုင်ခြင်းလေဆိုရင်လေသတိပဋ္ဌာန်တရားသည်လျှောက်လန်းရမယ်တရားတော်လေသောလက်အဲ့ဒါဧကာယနာဆိုပြီးတော့ဘုရားဆရာဘုရားဟောတာဒီအကျိုးကျေးဇူးခုနှစ်ပါးကိုရဖို့အတွက်သတိပဋ္ဌာန်သည်တစ်ခုလေသောတရားဒီပြင်ဒီနဲ့လုံးလို့မရအောင်အဲ့တော့ဦးဇင်းတို့ဒီနေရာမှာသတိပဋ္ဌာန်တရားကိုဧကာယနာဘာကြောင့်ဒီအကျိုးကျေးဇူးခုနှစ်ပါးကိုရဖို့အတွက်တရားတော်လေသောလမ်းလို့ပြောရတယ်လေအရှင်ဘုရားတမ္ပပဏတရားတွေကိုအားထုတ်ရင်လည်းဒီအကျိုးကျေးဇူးတွေရနိုင်တာပဲမဂ်ကင်၈ပါးကိုအားထုတ်ရင်လည်းဒီအကျိုးကျေးဇူးတွေရနိုင်တာပဲဘုရင်ခုနှစ်ပါးကိုအားထုတ်ရင်လည်းဒီအကျိုးကျေးဇူးတွေကိုရနိုင်တာပဲဘာကြောင့်တတိပဌံတရားကိုမှဒီလိုဧကာယနာလို့မြတ်စွာဘုရားကတကြောင်လီသောလမ်းလို့လာဟောရသလဲမေးတယ်မရှိဘူးလားဘာကြောင့်ဟောရလဲဆိုရင်အဲ့ဒီတရားမှန်တဲ့မြတ်တတိပဌံတရားနဲ့ကင်းပြီးတော့ဘယ်တရားမှမဖြစ်ဘူးတဲ့သဘောပေါက်လားအေးဒါကြောင့်တတိပဌံတရားကိုဧကာယနာတကြောင်လီသောလမ်းလို့ဟောတာပေးတဲ့ရင်စဉ်းစားစရာတွေတော့တော်တော်များများပြောလိုက်မိတယ်လို့ထင်တယ်နော်အေးဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့သတိပဋ္ဌာန်တရားရဲ့ဂုံကြီးဆိုတာပြောရင်ဘယ်တော့မှမကုံနိုင်ဘူးဒါကြောင့်ဦးဇင်းတို့သတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့နော်စိတ်ကူးထဲမှာတွေးမိတာလေးတခုရှိတယ်သတိပဋ္ဌာန်တရားရဲ့အကျိုးကျေးဇူးကတော့ဘယ်လိုနည်းနဲ့ပြောလို့မှကုံမှာမဟုတ်ဘူးဘယ်လိုပြောရရင်ကောင်းမလဲလို့တခါလေးစဉ်းစားကြည့်တယ်ပေါ့ဟောသတိပဋ္ဌာန်တရားကိုအာမထုတ်ရင်ဖြစ်နိုင်မဲ့အပြစ်တွေကတော့ပြောလို့မကုန်နိုင်ဘူးလို့ပြောတဲ့နေ။ဒ တိပဋ္ဌာန်တရားကိုအားထုတ်ရင်ရနိုင်မဲ့အကျိုးကျေးဇူးတွေဟာလည်းပြောရင်မကုန်နိုင်ဘူးလို့ပြောတဲ့နေလို့စိတ်ထဲမှာအဲ့လိုတွေးမိတယ်နော်တိပဋ္ဌာန်တရားကိုအားမထုတ်ဘူးဆိုရင်တော့တွေ့ရမဲ့ဒုက္ခဖြစ်ရမဲ့ဆင်းရဲတွေဟာပြောရင်မကုန်နိုင်ဘူးအားထုတ်မယ်ဆိုရင်တော့ရမဲ့ချမ်းသာပြောရင်မကုန်နိုင်ဘူးမကုန်နိုင်ဘူးဆိုတဲ့စကားလုံးနဲ့ပဲသူ့ဟာကိုပြောရတော့မယ်ဟုတ်လားအေးအဲ့တော့ဦးဇင်းတို့အခုဒီနေရာမှာဘုရားနဲ့နှီးကျင်နေဆိုရင်လည်းပဲတိပဋ္ဌာန်တရားကိုအားထုတ်ရမယ်လို့ပြောခဲ့တာအဲ့တော့ဒီအကျိုးကျေးဇူးခုနှစ်ပါးကိုရည်ရွယ်ပြီးတော့ပြောတာပါပဲဟုတ်ရဲ့လားဒါပေမဲ့လို့သတိပဋ္ဌာန်တရားကိုအထုတ်မယ်ဆိုရင်ဒီခုနကပြောခဲ့တဲ့မြတ်စွာဘုရားနဲ့တဘာဝချင်းတူမယ်ဓာတ်ချင်းတူမယ်ဆိုတာလေးကိုတော့သတိထားသိခြင်းလေဆိုကြပါစို့သတိပဋ္ဌာန်တရားကိုအထုတ်ပြီးတော့နောက်သတိပဋ္ဌာန်တရားတစ်မျိုးမျိုးကိုအထုတ်ပြီးတော့နေမယ်အဲ့လိုနေနေတဲ့အခိုက်အတန့်မှာအလိုဆန္ဒဆိုတဲ့တုံ့လှုပ်တက်တဲ့တဏှာကင်းတာကတော့အမှန်ပဲအထုတ်နေတဲ့အခိုက်အတန့်လေးမှာတဏှာကင်းတာကတော့အမှန်ပဲဟုတ်လားအဲ့ဒီအထုတ်နေတဲ့ခိုက်တမှာတဏှာကင်းတဲ့အတွက်ကြောင့်တဏှာကင်းတော်မူတဲ့မြတ်စွာဘုရားနဲ့အဲ့ဒီအချိန်မှာတော့နှီးသွားတာအမှန်ပဲမဆိုနိုင်ဘူးလားဗျဆိုနိုင်တယ်နော်နောက်သတိပဋ္ဌာန်တရားကိုအထုတ်နေတဲ့အချိန်မှာစိတ်နှလုံးမှာကိလေသာကင်းတဲ့အတွက်ကြောင့်ငြိမ်းချမ်းမှုရှိတယ်ကတော့အမှန်ပဲငြိမ်းချမ်းမှုရှိနေတဲ့အတွက်ကြောင့်ငြိမ်းချမ်းတော်မူတဲ့မြတ်စွာဘုရားနဲ့သတ္တဘာဝချင်းတူလို့မို့အဲ့ဒီအချိန်မှာနှီးတယ်ပေါ့ဟုတ်လားနောက်သတိပဋ္ဌာန်တရားကိုအထုတ်နေလို့ရှိရင်မမိုးမှုကင်းတာလည်းအမှန်ပဲဘာမှမမိုးစရာမရှိဘူးဆိုတာကို तू သိနေတဲ့အတွက်ကြောင့်အဲ့ဒီလိုသိနေတဲ့ခိုက်တံမှာမမိုးတဲ့စိတ်ဆိုတာဖြစ်စရာအကြောင်းမရှိဘူးဟုတ်လားဒါကြောင့်မမိုးမှုကင်းတော်မူတဲ့မြတ်စွာဘုရားနဲ့ဓာတ်တဘာဝချင်းတူလို့အဲ့ဒီအချိန်မှာနေတယ်ဒါကြောင့်သတိပဋ္ဌာန်တရားတစ်မျိုးမျိုးကိုကြိုးစားအထုတ်ပြီးတော့နေတိုင်းနေတိုင်းဩဒါဘုရားနဲ့နေနေတာလို့ပြောလို့မရဘူးလားမရဘူးနော်ဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကတော့သတိပဋ္ဌာန်တရားကိုအထုတ်ဖို့မလိုဘူးလားမလိုဘူးအဲ့တော့ဒီနေရာမှာသတိပဋ္ဌာန်တရားအာထုတ်တယ်ဆိုတာကအာနာပါနကမ္မဋ္ဌာန်းကိုစီးပြန်းနေဆိုရင်လည်းဒါသတိပဋ္ဌာန်တရားကိုအာထုတ်တာပဲ။ဒါကာယ ानु ပသနာသတိပဋ္ဌာန်းကိုအာထုတ်ရရောက်တယ်ပေါ့။ဟုတ်လား။အာဣရိယာပုတ်၄ပါးဖြစ်တဲ့သွားရထိုင်လျောင်းဟုတ်လား၄ပါးသောဣရိယာပုတ်ကိုအမှန်တန်သိအောင်ကြိုးစားပြီးတော့အာထုတ်နေမယ်ဆိုရင်လည်းပဲဒါသတိပဋ္ဌာန်တရားကိုအာထုတ်တယ်။ဒါလည်းပဲကာယ ानु ပသနာသတိပဋ္ဌာန်းထဲမှာမပါဘူးလား။ပါတယ်။ဟာနောက်တဲ့တဲ့ကြည့်တဲ့တစောင်းကြည့်တဲ့မော့တဲ့ငုံတဲ့ကိုေးတဲ့ဆန့်တဲ့ရှေ့တက်တဲ့နောက်ဆုတ်တဲ့ဟုတ်လားအင်ကြီးအဝတ်စားဝတ်တဲ့စားတဲ့တောက်တဲ့ကြောတဲ့ဆိုတဲ့နိုးတဲ့ထားတဲ့ကျင်ကြီးကျင်ငယ်ဆွန့်တဲ့အစရှိသဖြင့်အသေးစိတ်အမူအရာလေးတွေကိုဒလဇက်တတိဦးစီးပြီးတော့တိနေမယ်ဆိုရင်လည်းပဲဒါသတိပဋ္ဌာန်တရားကိုအထုတ်တယ်လို့မဆိုဘူးလားဆိုတယ်နောက်တန်စင်ညပပဆိုပြီးတော့ကာယ ानु ပသနာသတိပဋ္ဌာန်ထဲမှာပါတယ်ပေါ့ဟုတ်လားအေးနောက်ပြီးတော့ဦးရှင်တို့သံဝေမွေးခြင်းခြေသည့်လက်သည့်သွားအည်အသားအကျော်အစရှိသည့်ဖြင့်32ခုထာတာကိုညံနဲ့ခွဲခြမ်းစိဖြာဝေပန်ပြီးတော့ပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမဆိုတဲ့အမြင်ပြောက်သွားအောင်တော့သံဝေသားလည်းရှိတယ်မွေးခြင်းသားလည်းရှိတယ်ဟုတ်လားအဲအည်သားလည်းရှိတယ်အသားသားလည်းရှိတယ်တော့အကျော်သားလည်းရှိတယ်အယိုးသားလည်းရှိတယ်အစရှိသည့်ဖြင့်ဒီ32ခုထာတာကိုညံနဲ့စီစစ်ဝေပန်ပြီးတော့ဆင်ခြင်မယ်ဆိုရင်လည်းပဲဒါကာယ ानु ပသနာသတိပဋ္ဌာန်လို့ဆိုတဲ့သတိပဋ္ဌာန်တရားကိုပွားများအထောက်ရမရောက်ဘူးလားရောက်တယ်ဒီနောက်ပြီးတော့ဒီခန္ဓာကိုယ်ကိုညံနဲ့ဆူဆိုင်ပြီးတော့နောက်ပထဝီအဘောတည်သောဝါရောဓာတ်ကြီး၄ပါးမျှတာရှိတယ်တဲ့ပြောရရင်ခမာတဲ့သဘောပူတဲ့အေးတဲ့သဘောနောက်တော့ကလှုပ်ရှားတဲ့သဘောယူစီးတဲ့သဘောဒီသဘောတွေသာရှိတယ်လို့ဓာတ်ကြီး၄ပါးကိုမြင်အောင်ကြည့်မယ်ဆိုရင်လည်းပဲဒါကာယ ानु ပသနာသတိပဋ္ဌာန်ကိုအားထုတ်ရမရဘူးလားရောက်တယ်ဒီနောက်ပြီးတော့ဒီခန္ဓာကိုယ်ကြီးပျက်စီးပြီးတဲ့နောက်သိဆုံးပြီးတဲ့နောက်မှာဆက်လက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့အနေအထားအမျိုးမျိုးရှိတယ်ဟုတ်လားရောင်းလာမယ်အရောင်းတွေအမျိုးမျိုးပြောင်းမယ်ပြီးရင်ပုတ်ပွားပြီးတော့အရေးအမျိုးမျိုးထွက်လာမယ်ပို့ကောင်မွားကောင်အမျိုးမျိုးစားမယ်တောက်မယ်ပြီးရင်အကျောနဲ့ဆိုင်နေတဲ့အရိုးပဲကျန်မယ်ပြီးရင်အကုန်လုံးပြတ်သက်ထွက်သွားပြီးတော့အရိုးတွေကဟိုတစုဒီစုရောက်မယ်ဟုတ်လားပြီးရင်ကာလကြာလာတဲ့အခါကျတော့အရိုးတွေကဖွေးဖွေးဖြူသွားမယ်ဟုတ်လားနောက်တော်တော်ကြာလာတဲ့အခါကျတော့ဒီအရိုးတွေကအရောင်ပြောင်းပြီးတော့ဆွေးရမယ်ဟောနောက်ဆုံးကြတော့မြည်ကြီးဖြစ်သွားမယ်ဟုတ်လားဒီခန္ဓာကိုယ်ပျက်စီးပြီးတဲ့နောက်မှာဆက်ပြီးတော့ဖြစ်ပေါ်လာတဲ့အနေအထားမျိုးမျိုးကိုစဉ်းစားဆင်ခြင်ပြီးတော့ဩငါဟာဒီသဘောကိုမလွန်နိုင်ဘူးငါဟာဒီသဘောရှိတယ်ငါဒီလိုဖြစ်အောင်မှာလို့စဉ်းစားရင်ဒါလည်းပဲသတိပဋ္ဌာန်တရားကိုအထုတ်တယ်လို့ဆိုတယ်ဒါဦးဇင်းတို့ကာယ ानु ပသနာသတိပဋ္ဌာန်14ပါးကိုအချင်းချင်းပြောပြတာပါအဲ့ဒါတနည်းနည်းနဲ့ဒကာဓမ္မတို့ဦးဇင်းတို့အထုတ်နေတဲ့အခိုက်တန်တိုင်းအခိုက်တန်တိုင်းမှာဩဒါဘုရားနဲ့နေတယ်ဆိုနိုင်မို့လားဆိုနိုင်တယ်နော်ဘာကြောင့်ဘုရားနဲ့နှီးတယ်လို့ပြောရလဲအဲ့ဒီလိုအာထုတ်နေတဲ့အချိန်မှာတဏှာကင်းတယ်အဲ့ဒီလိုအာထုတ်နေတဲ့အချိန်မှာငြိမ်းချမ်းမှုရှိတယ်အဲ့ဒီလိုအာထုတ်နေတဲ့အချိန်မှာမေမောမှုမရှိဘူးဒါကြောင့်မလို့ဘုရားနဲ့ဓာတ်ဘာဝချင်းတူတယ်ဒါကြောင့်သတိပဋ္ဌာန်တရားကိုအာထုတ်ရင်ဘုရားနဲ့နှီးတယ် နော်ဒါကာယ ानु ဘသနာသတိပဋ္ဌာန်ပေါ့နောက်ပြီးတော့ဘာရှိရောပေါ့တော့ဝေဒနာ ानु ဘသနာသတိပဋ္ဌာန်ဝေဒနာ ानु ဘသနာသတိပဋ္ဌာန်ဆိုတာကခံစားချက်တွေကိုအမှန်တိုင်းသိအောင်ကြိုးစားတာနော်ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်နော်ချမ်းသာတာလည်းမထင်ရှားဆင်းရဲတာလည်းမထင်ရှားတဲ့အလေအလတ်ခံစားချက်ကိုပဲဖြစ်ဖြစ်ဟုတ်လားအေးအဲ့ဒီဒုက္ခဒုက္ခဥပေက္ခဆိုတဲ့၃မျိုးမှလည်းပဲကာမဂုဏ်အမိတ္တနဲ့ဆက်ဆက်ပြီးတော့ဖြစ်ရတဲ့ဒုက္ခဒုက္ခဥပေက္ခဆိုတာရှိတယ်ကာမဂုဏ်အမိတ္တနဲ့မဆက်ဆက်ဘဲနဲ့တရားဓမ္မနဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့ဒုက္ခဒုက္ခဥပေက္ခဆိုတာလည်းရှိတယ်ဟုတ်လားအဲ့တော့ဥပေက္ခဟုတ်တယ်ဥစဉ်တော့အဲ့တော့ဝေဒနာ၉မျိုးဖြစ်သွားတယ်ပေါ့နော်အေးရိုးရိုးဒုက္ခဒုက္ခဥပေက္ခရှိတယ်ကာမဂုဏ်အမိတ္တနဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့ဒုက္ခဒုက္ခဥပေက္ခရှိတယ်ကာမဂုဏ်အမိတ္တနဲ့မဆက်ဆက်တဲ့တရားဓမ္မနဲ့ဆက်ဆက်တဲ့ဒုက္ခဒုက္ခဥပေက္ခဆိုတာရှိတယ်ဘယ်လိုခံစားချက်တွေကိုပဲဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားရမယ်တတိကတော့အဓိကပါနော်အဲ့လိုဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားရင်ဩဘယ်လိုခံစားချက်မျိုးမှတကယ်တမ်းကတော့တည်မြဲနေတာမဟုတ်ဘူးနော်ဒါကြောင့်ပေးတဲ့ဘောင်းတရားတို့အခါရသုတ္တမမြတ်စွာဘုရားကနော်ဇေယပေါ်ကိုရောက်လာသမျှဧည့်သည်တွေဟာအမြဲတမ်းနေမယ်ဆိုတဲ့စိတ်နဲ့ရောက်လာတာမဟုတ်ဘူးပြန်လဲပြီးတော့ထွက်ခွာသွားကြမှာရောက်လာတယ်ထွက်ခွာသွားတယ်ဟုတ်လားအဲဇေယျပေါ်ရောက်လာတဲ့ဧည့်သည်ဆိုတာတည်မြဲတယ်လို့မရှိဘူး။အဲ့လိုပဲတဲ့ဒီခန္ဓာကိုယ်ကြီးဟာဇေယျနဲ့တူတယ်ပေါ့။နောက်ဖြစ်ပေါ်လာတဲ့ဝေဒနာတွေကတော့ဧည့်သည်တွေနဲ့တူတယ်ပေါ့။ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ဒီခန္ဓာကိုယ်ကအမြဲနေနေတာတည်နေတာမရှိဘူး။အေးဒီသဘာဝတွေကိုကိုယ်ကနားလည်မှုရှိအောင်နော်တတိအဓိကနေရာမှာနေပြီးတော့ကြိုးစားမယ်အထုတ်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာတဏှာကင်းတဲ့အတွက်ကြောင့်ငြိမ်းချမ်းမှုရှိတဲ့အတွက်ကြောင့်မမောမှုကင်းတဲ့အတွက်ကြောင့်မြတ်စွာဘုရားနဲ့ဓာတ်တဘာဝတူတဲ့အတွက်ကြောင့်ဒါဘုရားနဲ့ဤနေတဲ့အနေထားလေးလို့ဆိုနိုင်မို့လားဆိုနိုင်တယ်။အေးအဲ့ဒါလိုပဲဥစဉ်တို့စိတ်တွေဖြစ်တိုင်းသိမယ်ဓမ္မတဘာဝတွေဖြစ်တိုင်းသိမယ်ဒါဆိုလို့ရှိရင်သတိပဋ္ဌာန်တရား၄ပါးအချင်းချင်းစုံသွားပြီလို့ဆိုနိုင်မို့လား။အေးအကုန်လုံးဥစဉ်တို့လက်တွေ့ကြကြပြောရမယ်ဆိုရင်သတိပဋ္ဌာန်တရားဆိုတာအာမထုတ်လို့မဖြစ်တဲ့နေရာဆိုတာမရှိဘူး။အာမထုတ်လို့မဖြစ်တဲ့အချိန်ဆိုတာမရှိဘူး။အာမထုတ်လို့မဖြစ်တဲ့အနေအထားပုံစံဆိုတာမရှိဘူး။ဒါကြောင့်အချိန်တိုင်းမှာကြိုးစားအထုတ်လို့ရတယ်။နေရာတိုင်းမှာကြိုးစားအထုတ်လို့ရတယ်။အနေအထားအမျိုးမျိုးတိုင်းမှာကြိုးစားအထုတ်လို့ရတယ်။နော်။ဘာလို့မှအကြောင်းပြစရာမလိုဘူး။ဟုတ်လား။ဟောအကြောင်းပြခြင်းတော့ပြင်းတာကိုပဲအကြောင်းပြခြင်းပြ။ယုံကြည်မှုနည်းတာကိုပဲအကြောင်းပြခြင်းပြ။ဟုတ်လား။လုပ်လို့မဖြစ်ဘူးဆိုတာတော့ပြောစရာကိုမရှိဘူး။ရုပ်စွာဆုံးကျင်ကြီးကျင်ငယ်ဆွရင်တော့မြတ်စွာဘုရားကသတိကလေးနဲ့ဒါတိပြီးတော့ပြုရမယ်လို့ဟောထားတာဆိုတော့ဒါလုံးလုံးမဖြစ်တဲ့အနေထားဆိုတော့ဘယ်နေရာမှာမှမရှိဘူး။ဒါကြောင့်노ချားနေတဲ့အချိန်တိုင်းအချိန်တိုင်းမှာတကယ်တမ်းကကိုယ်တန်တာမှာတရားဝရိယသာရှိမယ်ဆိုရင်တော့လုတ်တက်ဖို့ဆိုတာကဘာမှခက်တာမဟုတ်ဘူး။တော့လုတ်ဖြစ်ဖို့ကသာလေအလွန်အမင်းခက်နေတာ။ဟုတ်တယ်မဟုတ်လား။အေးလုတ်တက်ဖို့ဆိုတာအကဲဆိုကြပါစို့ဝင်လေထွက်လေကိုမှတ်တယ်ဆိုကြပါစို့ဦးဇင်းတို့ရှင်လုံးဆရာတော်ကြီးဥက္ကဝိဆိုလို့ရှိရယ်စာတောင်တက်တာမဟုတ်နော်ဒီဝင်လေထွက်လေကိုထိတာကိုသိနေလို့ရှိရင်ကုသိုလ်ရတယ်ဆိုတော့ဒီအတိလေးလောက်နဲ့လှုပ်သွားတာပြီးတော့ပါဆိုရဟန္တာဖြစ်သွားတာပဲဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့ကို့မှာဒါကိုတကယ်ယုံကြည်တဲ့စိတ်ပေါ့ဒါအလွန်အကျိုးကြီးတယ်အလွန်မှတန်ဖိုးရှိတဲ့အလုပ်ဆိုတာကိုတကယ်ယုံဖို့လိုတယ်ပေါ့ပြီးရင်ဒါကိုလက်တွေ့အကောင့်ထဲပေါ်စူးစမ်းအထုတ်မဲ့ဝရိယရှိဖို့လိုတယ်အဓိကကတော့အဲ့ဒီတရားဝရိယတကယ်လုပ်ပြီဆိုရင်တော့တတိယဝရိယရဲ့ပညာရဲ့၃လုံးဆိုရင်မြတ်စွာဘုရားကလိုအပ်တာကိုပြောပြရတယ်။ပထမတပောင်းသူတော်ကောင်းတို့ဒီနေရာမှာပြောချင်တာကဘုရားနဲ့နေတယ်ဆိုတာသတိပဋ္ဌာန်တရားကိုအားထုတ်ရင်တော့တေချာပေါင်းနေတာပဲ။နော်သတိပဋ္ဌာန်တရားကင်းပြီးတော့နေမယ်ဆိုရင်တော့ဘုရားနဲ့ဝေးမယ်။ဘုပ္ပုထုဇဉ်တဘာဝလောဘဖြစ်စေအာယုန်နဲ့တွေ့ရင်လောဘဖြစ်မှာပဲ။မကျေနပ်စရာအာယုန်နဲ့တွေ့ရင်ဒေါသဖြစ်မှာပဲ။မြားသောအဖြစ်တော့ဒကာဓမ္မတို့ရောဥရှင်တို့ရောဘဝမှာနေနေတာကတော့လောဘတလေဒေါသတလေတခါတလေလောဘလောဘပေါ့ဟုတ်လားတခါတလေဆိုရင်လေဒေါသဒေါသပေါ့ဟုတ်လားအေးအဲ့လိုနေနေရင်တော့ဒါမြတ်စွာဘုရားနဲ့ရုပ်ပွားစင်းတုတော်နဲ့ဘလောက်ဖဲကိုနဲ့နှီးဝါနဲ့ပြုံးပြုံးဘုရားကျိုးဘုရားကြားရောက်နေလေဘုရားနဲ့တော့ဝေးနေအောင်ပါမဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ဘုရားဟာတကယ်တမ်းကတော့ကိုယ့်ရဲ့အတွင်းတဏ္ဍာကိုယ့်ရဲ့စိတ်ထဲမှာရှိဖို့ဆိုတာပို့ပြီးတော့အရေးမကြီးဘူးလားအရေးကြီးတယ်အဲ့ဒါဆိုလို့ရှိရင်လည်းကိုကသူတော်ကောင်းတရားနဲ့မဝေးဘူးလို့လားပေါ့နော်မြတ်စွာဘုရားကဟိုဖျားဆိုတာနဲ့တရားဆိုတာကိုအဓိကဦးစားပေးပြီးတော့ပြောထားတာဒီမတွေ့ရဘူးလားတွေ့ရပါတယ်တွေ့ရတယ်တရားကိုမမြင်ရင်ဘုရားကိုမမြင်ဘူးလို့ပြောတာဗျနော်ဖျားကိုမမြင်ရင်တရားကိုမမြင်ဘူးလို့ပြောထားတာ မတွေ့ဘူးဘူးဟုတ်လားတရားကိုမမြင်ဘူးဆိုရင်တော့ဘုရားမမြင်ဘူးလို့ပြောတယ်တရားကိုမြင်တယ်ဆိုရင်တော့ဘုရားကိုမြင်တယ်လို့ပြောတာပဲဟုတ်ရဲ့လားအေးဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့နော်သတိပဋ္ဌာန်တရားသီးတာနေရင်ဘုရားနဲ့နီးတဲ့နေရာမှာအကောင်းဆုံးကျင့်သုံးကြိုးစားအထောက်ရမယ်အကျင့်လန်းစင်ဖြစ်တယ်ဆိုတာကိုလည်းပဲဒါဦးဇင်းတို့ညီကုန်းချုပ်ပြောတာပေါ့နော်အဲ့တော့ဦးဇင်းတို့ဒီကနေ့သင်္ကတိကနာသုတ်တံဆိုပြီးတော့ဘုရားနဲ့ဝေးတယ်လူဘုရားနဲ့နီးတယ်လူဆိုတာကိုအမျိုးမျိုးပြောပါလေ။နော်ဘုရားနဲ့နီးအောင်ဘလို့နေရမလို့ဘုရားနဲ့နီးစီတဲ့အည်သွေးရှိအောင်ဘလို့ကြိုးစားအထောက်ရမလဲဆိုတာကိုလည်းသတိပဋ္ဌာန်တရားကိုပြောပါလေ။ဟုတ်လား။ဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့သည်ဒီကနေ့ညသင်္ကတိကနာသုတ်တံကိုအားယူကြည်ညိုကြရတဲ့နှလုံးသွင်းကြရတယ်။နော်ဘုရားနဲ့နီးအောင်ဘလို့ကြိုးစားအထောက်ရမလဲဆိုတာကိုလည်းပဲဒါစဉ်းစားမိကြသွားကြပြီပေါ့နော်။အေးဒါကြောင့်ဘုရားနဲ့နီးအောင်သတိပဋ္ဌာန်တရားကိုကြိုးစားပြီးတော့အထောက်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့သင်္ကတိကဏ္ဍသုတ်တံဖယားနဲ့ဤသူဆိုတဲ့တရားကိုမေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗဒေဝတာတဗ္ဗဗုဒ္ဓံတုဝါဝေနတရာဒုက္ခိဘွန်တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗဒေဝတာတဗ္ဗဓမ္မံတုဝါဝေနတရာဒုက္ခိဘွန်တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗဒေဝတာတဗ္ဗတံဃာနုဝံဝေနတရာဒုက္ခိဘွန်တုတိဒေတုမင်္ဂန္တေတရားနာပိသပေါင်းသူတော်အောင်လို့သာတာအာလုံသောတတဝအနန္တတို့အားတဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝဝသည်ဘဝတုကောင်းဆိုဝံမသိဖြစ်တော်မူကြပါစေတည်းတဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြည့်နေကြကုန်သောနတ်မိမိတို့ဤမှာစောင့်ကြနေကြကုန်သောမိမိတို့သာနာမိမိတို့ကဘာမှာစောင့်ကြနေကြကုန်သောနာမည်နာကောင်းတာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသိဆောင်လျှောက်တော်မူနိုင်ကြပါစေတည်းသာဘဝရံတို့ဘာဝေနကေငါဝါလူသေးစုမကပွင့်တော်မူကြလေသုတောဓမ္မဘုရားရှင်ကိုယ်တော်မြတ်တို့ရဲ့တကုတ်လေးစုံအာနုဘောတော်တို့ကြောင့်၎င်းသာဘဓမ္မတို့ဘာဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပတိတိယောစွာသောစေရန်တော်တရားတော်မြတ်တို့ရဲ့တဘုတေဇောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာနုဘောဝေနမေကတံလေးယောက်ပလတံလေးယောက်စွာသောရှိယောတော်ရိယတံဃာရှင်မြတ်တို့နှင့်တကားတိလကုံသမာဓိကုံပညာကုံတို့နှင့်ပြည့်စုံတော်မူကြသောသမုဒိတံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တဘုတေဇောအာနုဘောတော်တို့ကြောင့်၎င်းတရားနေယောညဘောဘေခာမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုစိတ်နှပြချမ်းမာချမ်းသာရင်ရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း